Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်နိုဝင်ဘာလ9ရက်စနေညဘက် VOA အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုဓာတ်ရီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေကိုရန်နိုင်တို့ပြောပြပါမယ်။အမေရိကန်သမ္မတယူကော့ပွဲမှာပေးခဲ့ကြတဲ့ဆန္ဒမဲတွေကိုဆက်ပြီးရည်တွက်နေတဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာသမ္မတဒေါ်နယ်ထရမ့်ရတဲ့မဲရည်တွက်တဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်ရတဲ့မဲရည်တွက်ကတောက်ကြနေအစောပိုင်းမှာ9,000ပတ်ဝန်းကျင်နဲ့ပိုများနေခဲ့တာကနေညဘက်မှာတော့2,900နီးပါးထိတက်သွားပါတယ်။မဲရည်တွက်နေတဲ့ပြည်နယ်တွေကအများစုမှာသူအသာရနေတဲ့အကြောင်းသူကိုထောက်ခံသူတွေကိုတောက်ကြနေမှာမိန့်ခွန်းပြောတဲ့အချိန်မစ္စတာဘိုက်ဒန်ကထည့်ပြောသွားပါတယ
် And our vote total is still growing. We're beating Donald Trump by over 4 million votes. And that's a margin.
ကျွန်တော်တို့ရတဲ့စုစုပေါင်းမဲအရေးအတွက်ပိုတိုးလာနေပါတယ်။မဲအရေးအတွက်လေးသန်းကျော်နဲ့ Donald Trump ကိုအနိုင်ရနေပြီးတော့အဲ့ဒီအရေးအတွက်ကလည်းပိုတိုးလာနေတာပါ။အထူးသဖြင့်ကျွန်တော်ကိုယ်အယူအဆအချက်ကတော့အမေရိကန်တနိုင်ငံလုံးမှာကျွန်တော်တို့ဘယ်လောက်တောင်အခြေအနေကောင်းနေဆိုတာပါပဲ။ကျွန်တော်တို့ဟာအရီဇိုနာပြည်နယ်မှာ24နှစ်အတွင်းပထမဆုံးအနိုင်ရတဲ့ဒီမိုကရက်တွေဖြစ်လာပါတော့မယ်။ဂျော်ဂျီယာပြည်နယ်မှာ28နှစ်အတွင်းပထမဆုံးအနိုင်ရတဲ့ဒီမိုကရက်တွေဖြစ်လာပါတော့မယ်လို့မစ္စတာဘိုက်ဒန်ကပြောသွားပါတယ်။လုံးဝအနိုင်ရပြီလို့မစ္စတာဘိုက်ဒန်ကပြက်ပြက်သားသားပြောမသွားပေမဲ့လည်းဒီပွဲကိုအနိုင်ရမှာဖြစ်တယ်လို့ဆိုပါတယ်။သမ္မတထရမ့်ကတော့မစ္စတာဘိုက်ဒန်အနေနဲ့အနိုင်ရပြီဆိုတာကိုကြိုတင်မပြောဘဲတောက်ကြနေက Twitter မှာရေးပြီးသတိပေးပါတယ်။ဂျိုးဘိုက်ဒန်အနေနဲ့သမနာဖြစ်ပြီးဆိုပြီးမဟုတ်မမှန်ပဲမပြောသင့်ပါဘူးကျွန်တော်လည်းအလားတူပြောနိုင်တာပါပဲဥပဒေကြောင်းအရလှုပ်ဆောင်ချက်တွေအခုမှအစပဲရှိပါသေးတယ်လို့သမနာထရမ့်က Twitter မှာရေးပါတယ်မစ္စတာဘိုက်ဒန်ဟာဂျော်ဂျီယာနီဗားဒါနဲ့အရီဇိုနာပြည်နယ်တွေမှာလည်းမဲအသာရနေပါတယ်သမနာထရမ့်ကတော့မြောက်ကာရိုလိုင်းနာနဲ့အလာစကာပြည်နယ်တွေမှာအသာရနေတာပါဒီသမနာရွေးကောက်ပွဲအတွက်ဆန္ဒမဲတွေကိုဆက်ပြီးရည်တွယ်နေချိန်မှာပဲရဲတပ်ဖွဲ့နဲ့ဖက်ဒရယ်အစိုးရဥပဒေစိုးမိုးရေးတာဝန်ရှိသူတွေစီကနေနိုင်ငံတော်ဝန်ကရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကလုံခြုံရေးအကူအညီတောင်းခံတာတွေပို့တိုးလာပါတယ်။ဝစ်ဆုံပြည့်ရဲတပ်ဖွဲ့ဝင်တွေတန်းစီရက်ပြီးလုံခြုံရေးပေးထားတဲ့မြင်ကွင်းဟာဖီလာဒယ်ဖီးယားမြို့ကနေဖီနစ်မြို့အထိပုံမှန်လိုတွေ့နေရတဲ့မြင်ကွင်းဖြစ်လာပါတယ်။အစိုးရစာအုပ်တွေနဲ့တခြားနေရာဌာနတွေမှာမဲရည်တွက်နေကြတဲ့ရွေးကောက်ပွဲလူသားတွေနဲ့အောင်ပွဲခံသူတွေစန္ဒပြသူတွေကြားမှာရဲတပ်ဖွဲ့ဝင်တွေကကြားဝင်ချပြီးလုံခြုံရေးပေးနေကြတာပါ။ခုချိန်ဒီကတော့အဲ့ဒီလူစုလူဝေးတွေဟာကျဲလောင်ဆူညံနေပြီမဲ့အများအပြားတော့အေးချမ်းချမ်းရှိနေပါသေးတယ်။ဒါပေမဲ့လည်းဘယ်သူအနိုင်ရတယ်ဆိုတာသိရဖို့အနီးကပ်လာနေတာနဲ့အမျှတင်းမာမှုတွေတိုးလာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးနေပါတယ်။ဂျာတာပရိညာကနေတောက်ချနေမနှစ်ပိုင်းကအခုအချိန်ပိုင်းတုန်းကပဲအရီဇိုနာပြည်နယ်ဖီနစ်မြို့မာရီကိုပါခရိုင်ရွေးကောက်ပွဲဌာနအပြင်ဘက်မှာသမ္မတထရမ့်ကိုထောက်ခံသူတွေနဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်ကိုထောက်ခံသူတွေကြားခဏတာရုံးဝင်းဆန့်ကပ်ဖြစ်ခဲ့ပါသေးတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာတော့မဲရည်တွဲနေတဲ့ခမ်းမအပြင်ဘက်မှာတနတ်တူယူလာတဲ့ဗာဂျီးနီးယားပြည်နယ်ကလူနှစ်ယောက်ကိုဖမ်းဆီးလိုက်တယ်လို့တာဝန်ရှိသူတွေကတောက်ကြနေမှာကြေညာပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အင်ပြီတော်အရာရှိချုပ်မာ့ခ်မီဒေါ့စ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရပါတယ်။မစ္စတာမီဒေါ့စ်ဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်ဆိုတာကိုအစိုးရဖွဲ့အကြီးတန်းတာဝန်ရှိသူ2ဦးကအတည်ပြုပြောဆိုထားတာပါ။ယူကော့ပွဲမတိုင်ခင်သမ္မတထရမ့်ရဲ့မဲဆွယ်စီရင်ရေးခီးစဉ်တွေမှာမစ္စတာမီဒေါ့စ်တောက်လျှောက်အတူလိုက်ပါခဲ့ပါတယ်။လူမြင်ကွင်းမှာသူ့ကိုနောက်ဆုံးတွေ့ခဲ့ရတာကတော့ဒီခဲ့တဲ့ဗိုလ်ထူးနေမနက်ပိုင်းကအင်ဖြူတော်ကနေသမ္မတထရမ့်မိန့်ခွန်းပြောချင်းဖြစ်ပါတယ်။အဲဒီချိန်ကမစ္စတာမီဒေါ့စ်နှာခေါင်းစည်းတက်ထားတာကိုမတွေ့ခဲ့ရပါဘူး။မြန်မာနိုင်ငံတော်ကမနက်ပြန်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့မှာပါတီဇွန်ဒီမိုကရေစီထူထူရေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးကြတော့မှာဖြစ်ပါတယ်။လူဦးရေ54သန်းကျော်ရှိတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူပေါင်း38သန်းရှိပြီးဒီထဲကဘယ်လောက်အစီအတွက်မဲသွားပေးမယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒီရေးကောက်ပွဲကိုပြည်တွင်းပြည်ပကစောင့်ကြည့်လေ့လာနေကြပြီးအဲ့ဒီအထဲကရန်ကုန်အခြေစိုက်စောင့်ကြည့်ကြတာသူဒူဖြစ်တဲ့ Richard Horsey က
These are really significant elections for Myanmar because these are only the second elections that will have been held under a democratic
ဒီရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအတွက်တကယ်ကိုအရေးကြီးပါတယ်အကြောင်းကတော့ဒီမိုကရေစီနှိကျတက်လာတဲ့အစိုးရတစ်ခုလက်ထက်မှာကျင်းပတဲ့ဒုတိယအကြိမ်မဲ့ရှိသေးတဲ့ရွေးကောက်ပွဲတွေဖြစ်တာကြောင့်ပါပဲဒါကြောင့်မြန်မာနိုင်ငံမှာရွေးကောက်ပွဲနည်းအရဒီမိုကရေစီခိုင်မာစေဖို့ဒုတိယအကြော့ကြိုးပမ်းချက်ဖြစ်တဲ့အတွက်သိက္ခာအရေးကြီးပါတယ်လို့ပြောပါတယ်။ COVID-19 ရောဂါပြန့်နှံ့ကူးစက်စစ်ကာလမှာရွေးကောက်ပွဲတွေကိုကျင်းပတာကြောင့်ရောဂါပိုးကူးစက်မှုမရှိစေရတူးနဲ့တူလူချင်းခက်ခွာခွာနေဖို့အပါအဝင်ဘေးကင်းစေရလိုက်နာရမယ့်စည်းကမ်းတွေကိုချမှတ်ထားပါတယ်။ဗ ဗိုင်းရပ်စ်ပိုးကူးစက်မှုစိုးရိမ်ချက်ကြောင့်မဲပေးသူနည်းနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ထားပါတယ်။နိုင်ငံတော်အမဲယုံတွေကိုမနေ့6နာရီကနေညနေ4နာရီထိဖွင့်မှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ပုံတွေနဲ့ပတ်သက်လို့ဝေဖန်ပြောဆိုတာတွေလည်းရှိထားပြီးဒီထဲမှာတက်မတော်လဲပါဝင်ပါတယ်။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်။မေဂန်ပြည်အောင်စုမှာမနေ့တောက်ကြနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ 31,000 ရှိခဲ့ပြီးတော့နေ့စဉ်ကူးစက်မှုနှုန်းမှာ 3,000 ကျော်တာဟာ300%ရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေဟာအမေရိကန်နိုင်ငံတဝန်းကဒေသအလုံးမှာဖြစ်နေပြီးတော့ဗိုင်းရပ်စ်ကြောင့်သေဆုံးမှုတွေဟာလည်းတိုးလာနေပါတယ်။မေဂန်မှာဗိုင်းရပ်စ်ကြောင့်ဆေးရုံတက်ရတာတွေတိတိကျကျများလာနေပြီးအမေရိကန်လေပိုင်းပြည်နယ်တွေနဲ့တောင်ပိုင်းကပြည်နယ်တွေကဆေးရုံတွေမှာတော့လူနာသစ်တွေအတွက်ထားစရာနေရာတွေကိုအမြန်ဆောင်ရွက်နေရပါတယ်။အထူးသဖြင့်လေပိုင်းကပြည်နယ်တွေမှာရောဂါကူးစက်မှုတွေတိုးလာနေပြီးတော့ Illinois, Indiana, Iowa, Minnesota, မြောက်ဒကိုတာ, Nebraska, Oklahoma ပြည်နယ်တွေမှာကူးစက်မှုတွေလည်းစံချိန်တင်ခဲ့ပါတယ်။အမေရိကန်မှာပြီးခဲ့တဲ့ September လကူးစက်မှုတွေမြင့်တက်လာခြင်းကစပြီးတော့ Main ပြည်နယ်ပါဝင်တချို့ပြည်နယ်တွေကကန္တမှုတွေကိုဒစိတပိုင်းချမှတ်လာနေပြီးတော့လူတွေကိုလည်းအပြင်ထွက်တဲ့အခါမှာနှာခေါင်းစည်းတွေမဖြစ်မနေတက်ကြဖို့အမိန့်ထုတ်ထားပါတယ်။ Colorado ပြည်နယ် Denver မြို့မှာတော့ virus ကူးစက်မှုတွေရှော့ချနိုင်မှုအတွက်ဒေသခံတွေအနေနဲ့ည10နာရီကနေမနက်9နာရီတွင်အပြင်မထွက်ပဲအိမ်ထဲမှာနေကြဖို့တိုက်တွန်းထားပါတယ်။ကမ္ဘာတစ်ဝန်းမှာတော့ coronavirus ကူးစက်ခံသူစုစုပေါင်း 49.3 သန်းကျော်ရှိပြီးတော့ American မှာတော့ virus ကူးစက်သူဦးရေ 6.8 သန်းနဲ့သေဆုံးသူအသိ36,000ကျော်ရှိပြီးကောမဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ဆက်ပြီးတော့ရှိနေပါတယ်ခင်ဗျာ။ဥရောပနိုင်ငံတွေဘက်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေပြီးတော့မနေ့တောက်ကြနေ့ကတော့ပြင်သစ်အီတလီနဲ့ရုရှားနိုင်ငံတွေမှာနေ့စဉ်ကူးစက်မှုနှုန်းတွေစံချိန်တင်ခဲ့ပါတယ်။ပြင်သစ်နိုင်ငံမှာကြာသပတေးနေ့ကကူးစက်သူ 98,000 နဲ့နေ့စဉ်ကူးစက်မှုနှုန်းအများဆုံးစံချိန်တင်ခဲ့ပြီးတဲ့နောက်မနေ့ကတော့ကူးစက်သူ6,486 ရောင်းနဲ့နေ့စဉ်ကူးစက်မှုနှုန်းမှာထပ်ပြီးတော့စံချိန်တင်ခဲ့ပါတယ်။ဒါပြင်သေဆုံးသူလည်းနောက်ထပ်828ရောင်းရှိခဲ့ပါတယ်။အီတလီမှာတော့မနေ့ကကူးစက်သူ38,109ရောင်းနဲ့နေ့စဉ်ကူးစက်မှုမှာအများဆုံးစံချိန်တင်ခဲ့ပြီးတော့ရုရှားနိုင်ငံမှာလည်းကူးစက်သူ9,582ရောင်းနဲ့အများဆုံးစံချိန်တင်ခဲ့ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတာကြောင့်ဗြိတိန်ကဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတာကြောင့်ဗြိတိန်နိုင်ငံကခြေတော်ရင်းတွေကစပြီးရင်းမလေးပါကြလူတွေကိုပြင်မထွက်ပဲအိမ်ထဲမှာနေကြဖို့ကန့်သတ်လိုက်သလိုဂရိနိုင်ငံကလည်းဒီနေ့ကစပြီးတော့သတင်းပတ်3ပတ်အပြင်မထွက်ကြဖို့အမိန့်ထုတ်လိုက်ပါတယ်။ဒါ့အပြင်ဒန်မတ်နိုင်ငံကသွားမွေးထုတ်တဲ့နေရာနှစ်ခုမှာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒန်မတ်နိုင်ငံကနေဗြိတိန်နိုင်ငံကိုလာမဲ့သူတွေအနေနဲ့14ရက်ကြာတည်ဆံခွင့်နေရာမှာဖြစ်တဲ့ဆိုပြီးတော့ကန့်သတ်လိုက်ပါတယ်။ဒန်မတ်နိုင်ငံကသွားမွေးထုတ်တဲ့မင်းအကောင်လေးတွေမှာသတိပြောင်းနေတဲ့ကိုရိုနာဗိုင်းရပ်စ်ပုံစံမျိုးတွေတွေ့ရပြီးတဲ့နောက်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့မင်းကောင်ရီ15သန်းကျော်ကိုလည်းတုံ့တင်သွားမှာဖြစ်တယ်လို့ဒန်မတ်နိုင်ငံကကြေညာပါတယ်။အဲဒီသားမွေးထုတ်တဲ့မြောက်ပိုင်းဒေသကလူ3000ကျော်ကိုလည်းအိမ်ထဲကနေအပြင်မထွက်ကြဖို့ကိုအနာပိုင်းကအမိန့်ထုတ်လိုက်ပါတယ်ခင်ဗျာ။ငွေ3356ရှိခဲ့ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်သန်းကျော်သွားခဲ့ပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံဟာအမေရိကန်နိုင်ငံပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကြောင့်တည်ဆောက်တဲ့စုစုပေါင်းတည်ဆောက်သူ1952ခုနှစ်ကနေစဉ်ကူးစက်မှုတွေ3000လောက်နီးဖြစ်ခဲ့ပြီးတော့ကူးစက်ပန်းလိုလိုကြာဆင်းလာနေတာပါ။ဒီမှာသူ33ယောက်ရှိခဲ့ပြီးတော့အလုံးဟာပြည်ပကနေကူးစက်လာဖြစ်ကြတာပေါ့။ခြေတော်အာရှဘက်ကအင်ဒိုနီးရှားနိုင်ငံရဲ့သူဟာ4260ယောက်ပေါင်းပစ်သူတိတ်တော့ကျော်သွားဖြစ်တယ်လို့အင်ဒိုနီးရှားအနာပိုင်းတွေကပြောပါတယ်။ဒါပြင်နောက်ထပ်သေဆုံးသူ98ယောက်ရှိတာကြောင့်စုစုပေါင်းသေဆုံးသူဦးရေဟာလည်း14540ရှိသွားဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်မှုတွေပြကြောင်းအခုဆိုရင်ဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုမရှိတာဟာရှင်းရသက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒါကြောင့်ပြည်နယ်ဝန်ကြီးချုပ်အနေနဲ့မနက်ဖြန်ကစပြီးတော့ကန့်သတ်မှုတွေဖြေလျှော့လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒီထဲမှာဒေသခံတွေအနေနဲ့မိမိရဲ့နေအိမ်ကနေ15မိုင်ထက်ကျော်ပြီးမသွားဖို့ကန့်သတ်ထားတာကိုရုံသိမ်းပြီးတော့ပြည်နယ်တစ်ခုလုံးကိုလွတ်လပ်စွာသွားဖို့ပြန်ပြီးတော့ခွင့်ပြုလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ။Caribbean ပင်လယ်ပြင်ထဲမှာဖြစ်နေတဲ့ Eta အပူပိုင်းမုန်တိုင်းဟာအခုခါမှာ Bahama ကျွန်း ကေမန်ကျွန်းစုတွေနဲ့ဖလော်ရီဒါပြည်နယ်ဘက်ကိုဥတီ၍ရှားလာနေတာနဲ့အမျှဖြည်းဖြည်းချင်းအားကောင်းလာနေတယ်လို့အမေရိကန်မိုးလေဝသဌာနကဒီနေ့အစောပိုင်းမှာပြောလိုက်ပါတယ်။ကေမန်ကျွန်းစုတွေဘာမာကျွန်းအနောက်မြောက်ပိုင်းနဲ့ကျူဘာနိုင်ငံကတချို့ခရိုင်တွေမှာမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားတယ်လို့အမေရိကန်မျိုးသားဟာရီကိန်းဌာနကပြောပါတယ်။ဒါပြင်ဖလော်ရီဒါပြည်နယ်ရှေ့ဘက်ကန်ယူရန်ကစပက်ရှယ်မုန်တိုင်းသတိပေးချက်ထုတ်ပြန်ထားတဲ့နေရာတွေကတော့လာမယ့်30ဒေါ်လာနိုင်ပြီးတော့ဆောင်ကြည့်ရမယ့်နေရာတွေကတော့လာမယ့်၄ဆပါတယ်။အီတန်အပူပိုင်းမုန်တိုင်းဟာပြီးခဲ့တဲ့ငွေနေကိုရောက်ပြီးအောင်ရေကြီးတာတွေမြေပြိုတာတွေဖြစ်ခဲ့ပြီးတော့လူတရာထက်မနည်းတဲ့သုံးခဲ့ပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ
်။ VOA American တန်ရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်တော်ရဲမတော်မှာ American Congress လွတ်တော်မှာအင်အားချိန်ခွင်ရှာဘယ်ဘက်ကိုအသာစီးရသွားမလဲဆိုတာကိုသိရဖို့ကအကျိတ်နယ်ပြိုင်နေရတဲ့အထက်လွတ်တော်အမတ်နေရာ3-4ခုအပေါ်မှာမူတည်နေပြီဖြစ်ပါတယ်။တိတိကျကျအဖြစ်သိရဖို့ကတော့ရှင်းနေတဲ့အထိရောက်သွားနိုင်တဲ့အကြောင်း Catherine Jimson တင်ပြပို့ထားပါတယ်။ American Senate အထက်လွတ်တော်ကိုဘယ်ပါတီကထိန်းချုပ်မလဲဆိုတာကို Georgia ပြည်နယ်ကဆုံးဖြတ်ပေးသွားနိုင်ခြင်းရှိပါတယ
်။ It's not just that you're a crook senator.
လက်ရှိ Senator David Perdue နဲ့ Democrat ပြိုင်ဘက် John Ossoff တို့အကြားမဲကွာချမှုကမယုံနိုင်လောက်အောင်နေပါလို့နေတာပါ။ဒီရွေးကောက်ပွဲမတိုင်ခင်ကအထက်လွှတ်တော်မှာ Republican အမှတ် 53 ရောင်းနဲ့ Democrat အမှတ်ကတော့ 48 ရောင်းရှိပါတယ်။ Senate ကိုထိန်းချုပ်နိုင်ဖို့အရေး Democrat တွေအနေနဲ့ Joe Biden သမ္မတဖြစ်လာရင်အမှတ် 3 နေရာပိုရဖို့လိုအပ်မှာဖြစ်တယ်လို့ Donald Trump ပြန်ရွေးခံရရင်တော့အမှတ် 4 နေရာလိုအပ်မှာဖြစ်ပါတယ်။ Duke တက္ကသိုလ်က John Aldrich က
If Biden is elected,He is known as someone who
Biden ကနှစ်ဖက်ပါတီအကြအလုပ်လုပ်နိုင်သူလို့ကြော်ကြားသူဖြစ်ပါတယ်။သူရွေးကောက်ရရင်လွတ်တော်မှာဒီမိုကရက်တွေအားနည်းနေရင်သူတို့ကအလုပ်ဖြစ်နိုင်တဲ့မဟာမိတ်တွေရှာကြမှာဖြစ်ပါတယ်။ဒီမိုကရက်သမ္မတအုပ်ချုပ်ရေးမှာနှစ်ဖက်ပါတီပူးပေါင်းသဘောတူနိုင်တဲ့အခြေအနေမျိုးပါ
။အခုဒီချိန်ကျင်းပတဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်တွေပြည်내တစ်ခုမှာအနိုင်ရရှိခဲ့ပါတယ်။ Arizona ပြည်내မှာ Republican Martha McSally ကိုဒီမိုကရက် Mark Kelly ကအနိုင်ယူခဲ့တယ်လို့ Colorado ပြည်내မှာလည်းပြည်내အုပ်ချုပ်ရေးမှူးဟောင်း John Hagel လို့ပါအနိုင်ရရှိခဲ့ပါတယ်။ဒါပေမဲ့ Republican တွေကလည်း Alabama ပြည်내မှာတနေရာအနိုင်ရတယ်လို့အကြိမ်နဲ့ရှင်ပြန်ရတဲ့နေရာတွေကိုလည်းဆက်ပြီးထိန်းချုပ်ထားနိုင်ခဲ့ပါတယ်။Iowa, Maine နဲ့ South Carolina ပြည်နယ်တွေမှာဖြစ်ပါတယ်။ South Carolina ပြည်နယ်မှာတော့ Democrat Trump ရဲ့ရောင်ရင်ကြီး Lindsey Graham ကရမွေတတ်တလဲရှာထားနိုင်တဲ့ Democrat ပြိုင်ဘက်ကိုအနိုင်ရခဲ့တာဖြစ်ပါတယ
်။ People like what I'm doing and I'm going to keep doing it.
Trump နဲ့ Joe Biden ဘယ်သူပဲ Democrat ဖြစ်လာလာအထက်လွှတ်တော်ကိုထိန်းနိုင်မထိန်းနိုင်ဆိုတဲ့အချက်ကလာမယ့်နှစ်နှစ်မှာဘယ်အလုပ်ကိုဘယ်လောက်ထိဖြစ်ဖြစ်မြောက်မြောက်လုပ်နိုင်မလဲဆိုတဲ့အချက်ကိုဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်ဒီမိုကရက်တွေကအောက်လွတ်တော်မှာလဲအမတ်နေရာတွေထပ်ဆောင်အနိုင်ရအောင်မယ်လို့မျှော်လင့်ထားခဲ့ကြတာပါဒါပေမဲ့အောက်လွတ်တော်ကဒီမိုကရက်အမတ်တွေထိနှိုင်းမပေါက်ခဲ့ကြပါဘူးလူများစုပါတီဖြစ်တော့ဆက်လက်ယက်တည်နေပါသေးတယ
် It really hinges on who wins the presidency
ဘယ်သူသမ္မတဖြစ်မလဲဆိုတဲ့အပေါ်မှာတိတ်ကိုမူတည်နေပါဘူးသမ္မတထရန့်နဲ့နန်စီပလိုစီတို့နည်းနည်းချင်းတောင်မဆိုင်နိုင်တာတစ်နှစ်လောက်ရှိနေပါဘူးတယောက်နဲ့တယောက်သဘောမတွေ့ကြပါဘူးဒါကြောင့်သမ္မတ Trump အနေနဲ့ Congress ကနေဥပဒေပြုနိုင်ဖို့အတွက်အတော်လေးကိုခင်းရင်းပါလိမ့်မယ်
through the Congress
ထန်တော်ကဂျန်နီနေရာတွေမှာဘယ်သူအမတ်ဖြစ်လာမလဲဆိုတာနောက်ဆုံးသိရဖို့ကဇန်နဝါရီလအထိတာရှည်သွားနိုင်ပါတယ် Georgia ပြည်နယ်ကနောက်ထပ်အမတ်တနေရာအတွက်ရှင်ပြိုင်နေတဲ့ Republican ထန်တော်အမတ် Kelly Loeffler နဲ့စိတ်ခေါ်သူ Democrat Raphael Warnock တို့တွေလည်းလုံလောက်တဲ့ထောက်ခံမဲ့ရာနှုန်းမပြည့်မီတာကြောင့်နောက်တစ်ကြော်ရွေးကောက်ပွဲပြဿနာတွေရှိနေတာကြောင့်ပါခင်ဗျကျွန်တော်ရပ်တော့ပ
ါဘယ်ကံဒီတော်စုမှာတော့ခရစ်ယာန်မွတ်စလင်ဗုဒ္ဓဘာသာဂျူးနဲ့တခြားဘာသာဝင်တို့ဟာရွေးကောက်ပွဲပြီးတဲ့နောက်ညောင်မြို့မှာစုဝေးခဲ့ကြပြီးတော့ဝတ်ပြုဆုတောင်းတာတည်သူချင်းတည်ဆိုတာတွေလုပ်ပြီးတော့အလုံးတစုတစည်းတည်းရှိတယ်ဆိုတာကိုပြသခဲ့ကြပါတယ်။အင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲအနိုင်ရှုံးအတွက်ရေးကြီးတဲ့ပြည်내တချို့မှာမဲတွေကိုရေးတွက်နေကြမှာပဲ။ညောင်မြို့မှာအခုလိုဘာသာပေါင်းစုံစုဝေးပွဲကိုလုပ်ခဲ့ကြတာဖြစ်ပါတယ်။ဖ VOA သတင်းတော်မာရီယာမာဒီယာလိုသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။ဘာသာပေါင်းစုံစူဝေးဘွဲကိုတော့ညုတ်မြို့မှာဂျာသာရီနေကလုတ်ခဲ့ကြတာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့ကြားဘသူအနိုင်ရရဲဆိုတဲ့အဖြစ်မသိရခင်မှာကျင်းပခဲ့ကြတာလည်းဖြစ်ပါတယ်။မေရိုကလေးကြီးရဲ့ဖခင်အကြောင်းကတိတ်ခါတော်ရတင်းအောင်ဆရာမဂျက်ကီလူးဝစ်ကတော့
The common calling to love neighbor as self is in every
ဘာသာရေးမှာတူညီတဲ့အချက်ကကိုကိုကိုချစ်တယ်လို့ကိုပတ်ဝန်းကျင်ကိုလည်းမေတ္တာထားနိုင်မှုပါ။ဒီအချက်ကပဲကျမကိုမျှော်လင့်ချက်တွေပေးစွမ်းပြီးနောက်ဆုံးမှာတော့လူတွေအားလုံးနှိုးထပြီးတယောက်နဲ့တယောက်ကူညီဖေးမှသွားကြမှာပါ။
ကျောကကူးဆက်မှုတွေလူမျိုးရေးမညီမျှမှုတွေကြောင့်ဖြစ်လာတဲ့ဆန္ဒပြပွဲတွေနဲ့သမ္မတရွေးကောက်ပွဲကြောင့်တစ်ဖက်နဲ့တစ်ဖက်ဆွံ့ရောက်ခဲ့တဲ့သဘောကွဲလွဲမှုတွေလာပေါင်းများစွာဖြစ်ခဲ့ပြီးတဲ့နောက်တယောက်နဲ့တယောက်ကြားမှာချစ်ချင်းမေတ္တာထားတယ်ဆိုတာပြသနိုင်ဖို့ကအရင်ထက်ပိုအရေးကြီးတယ်လို့ Jackie Lewis ကပြောပါတယ
် We know who we are. We know that we are a love army.
ကျမတို့ဘသူဆိုတာကျမတို့သိတယ်ကျမတို့ဟာမေတ္တာတော်တက်ဆိုတာလည်းကျမတို့သိတယ်ပြီးတော့ကျမတို့ဟာတွန်းလှန်သူတွေအတိုက်ခံတွေပါမင်းဆိုမင်းညစ်ကိုတွန်းလှန်သူတွေဖြစ်ပြီးမေတ္တာတရားကိုရှေ့ရှုသူတွေပ
ါဒီဘာသာပေါင်းစုံစုဝေးပွဲဖြစ်မြောက်အောင်စီစဉ်ခဲ့တဲ့သူတွေကတယောက်ဖြစ်တဲ့ Left Show ဂျူးဘာသာရေးဖွဲ့တီထောင်သူ Naomi Les ကလည်းအခုလိုပြောပါတယ
် We wanted to really create a net no matter what the result
ရလကဘလို့ပဲထွက်လာပါစေဘာသာတရားမျိုးမျိုးကိုပိုးဝဲကြသူတွေဒီမှာစုဝေးရောက်ရှိလာကြပြီးတသားတည်းရှိနေတယ်ဆိုတာကိုပြချင်တာပါ
ဆုံးမှာတော့ဒီညောင်မျိုးကဘာသာပေါင်းစုံစုဝေးဘက်ကိုတက်ရောက်လာကြတဲ့သူတွေဟာလူသားစင်းညာနေပေါ်မှာငြိမ်းချမ်းရေးလွတ်လပ်ရေးတာလူညီမျှဖြစ်ရေးနဲ့ချစ်ချင်းမေတ္တာထားရှိရေးစတာတွေကိုရေးပြီးတော့တယောက်နဲ့တယောက်မေတ္တာထားကြဖို့ကိုတောင်းဆိုခဲ့ကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ဒီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်။သွားရှင်များရှင်ကျမကဆုမမမနေ့ကနိုဝင်ဘာလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးနိုင်ငံတဝန်းကျင်းပတော့မှာဖြစ်ပါတယ်။ဒီတော့မနေ့ပြန်ကျင်းပမယ့်ရွေးကောက်ပွဲအတွက်ရွေးကောက်ပွဲစောင့်ကြည့်သူတွေကိုယ်စားလှယ်လောင်းတွေနိုင်ငံရေးပါတီတွေစေနာဝန်ထမ်းတွေမဲဆန္ဒရှင်ပြည်သူတွေဘက်ကဘာတွေချုပ်တင်ပြင်ဆင်ထားတင်ပါတယ်လဲဘလို့ချက်တွေကိုအဓိကထားစောင့်ကြည့်လေ့လာကြမှာလဲဆိုတာကိုစူးစီးတင်ပြပေးချင်ပါတယ်မနေ့ပြန်တင်းဝင်နေတဲ့နိုမာလာရှေ့ရနေမှာတော့မြန်မာနိုင်ငံမှာအစိုးရအုပ်ချုပ်သူလွှတ်တော်အပြောင်းလဲအတွက်ဆန္ဒမဲပေးခွင့်ရှိတဲ့အသက်18နှစ်နဲ့အထက်နိုင်ငံသူနိုင်ငံသားတွေဟာမိမိတို့ကြိုက်နှစ်သက်တဲ့ပါတီနဲ့လွှတ်တော်အသီးသီးကကိုယ်စားလှယ်လောင်းတွေကိုမဲပေးရွေးချယ်ကြမယ်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပတော်မှာပါတိုင်းရင်းဒေသတွေအပါအဝင်နိုင်ငံတဝန်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေကျင်းပခွင့်ပြုထားတဲ့မဲဆန္ဒနယ်ကမဲယုံနေမှာမနက်6နာရီကနေစလို့မဲယုံဖွင့်လှစ်မှာဖြစ်ပြီးညနေ4နာရီထိမဲဆန္ဒရှင်ပြည်သူတွေလာရောက်မဲပေးခွင့်ရှိပါတယ်ဒီနေ့ရွေးကောက်ပွဲရဲ့ထူးခြားချက်ကတော့ကမ္ဘာကယောဂါ COVID-19 ဖြစ်ပွားနေချိန်မှာမဲဆန္ဒရှင်ပြည်သူတွေအနေနဲ့ကူးစက်မြန်ယောဂါကူးစက်မှုကြိုတင်ကာကွယ်နိုင်ရေးကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီမဲပေးကြပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတိပေးကြေညာထားတာပါမနေ့ပြန်ရွေးကောက်ပွဲကျင်းပမယ့်အချိန်မှာတော့ကချင်ပြည်နယ်ပြည်သူပါတီဝိုင်းမော်မျိုးနယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းကိုလွမ်းဆောင်ကမဲယုံတွေကိုသူကိုယ်တိုင်တွားရောက်လေ့လာစောင့်ကြည့်မယ်လို့ဆိုပါတယ
်မနေ့ပြန်ကတော့ပထမဦးဆုံးအနေနဲ့ကတော့ကျွန်တော်တို့ live ကြည့်ရှုစစ်ဆေးတဲ့ဟာဒီ observation လုပ်တဲ့ဟာကကျွန်တော်တို့ပြင်ဆင်ထားတယ်ဒီအဓိကအနေနဲ့ကတော့ကျွန်တော်ဒီမဲယုံမှာရှိတဲ့အဓိကစနစ်တွေပေါ့နော်ကျွန်တော်တို့ဘယ်ပုံဘယ်နည်းတွေဖြစ်နေတယ်လဲပြီးရင်ကျွန်တော်တို့ကဒီမင်းစင်းတွေကဘယ်လောက်ထိခိုင်မာတိကျမှုရှိတယ်လဲပြီးရင်မင်းစင်းလက်မှတ်တွေအခုတချို့မင်းမှာဆိုရင်ဒီရွေးကောက်ပွဲကော်မရှင်ဒီရဲ့လက်မှတ်မပါတစိတ်တုံးတွေမပါတဲ့ဟာတွေကျွန်တော်တို့ရှိနေတဲ့ဟာတွေကျွန်တော်ဆိုတော့ဒီရွေးကောက်ပွဲမဲပေးတဲ့အချိန်မှာဒီမိဘပြည်သူတွေဘယ်လောက်ထိဒီ fair and fair လွတ်လပ်ပြီးမှတရားမျှတတဲ့ရွေးကောက်ပွဲဘလောက်ထိဖြစ်တယ်လဲပြီးရင်ဒီဘလောက်ထိတို့ free consent လို့ပြောတယ်တို့ရဲ့သဘောဆန္ဒနဲ့အညီမဲထည့်နိုင်တယ်လား maybe တဲ့စနစ်တွေကတော့တကယ်လက်ခံနိုင်ဖွယ်ရှိသလား PNB ပါတီကဘယ်လိုမျိုးမတမာမှုတွေလုပ်တယ်လဲဆိုတဲ့ဟာကိုအဓိကစောင့်ကြည့်သွားမှာဖြစ်ပါတယ်ဆရာ
မနက်ပြန်တိုင်းတိုင်းလုံးတိုင်းတာနဲ့ရွေးကောက်ပွဲကိုအထူးလေးလားစောင့်ကြည့်ဖို့အတွက်မန္တလေးတိုင်းတွင်းကလူငယ်အများစုပါဝင်တဲ့ကနောင် Institute အနေနဲ့လည်းတင်ဆက်နေပါတယ်အဓိကကတော့တက်မတော်မဲယုံတွေကိုစောင့်ကြည့်ပြီးရွေးကောက်ပွဲဆိုင်ရာအငင်းပွားမှုနဲ့မဲမတမာမှုတွေကိုအချိန်နဲ့တပြေးညီထုတ်ပြန်သွားဖို့ပြင်ဆင်ထားပါတယ်လို့ကနောင် Institute ရဲ့ Director ကိုတန်းမြတ်စိုးက VOA ကိုပြောပြပါတယ်
ဆောင်ကြီးမဲ့ပုံစံကတော့ကျွန်တော်တို့ကမန္တလေးတိုင်း28မြို့နယ်ကျွန်တော်စောင့်ကြည့်လေ့လာဖို့ပြင်ဆင်ထားတယ်အဲ့တော့ဘာလို့အထူးလေးပေးစောင့်ကြည့်လဲဆိုတော့တမရမဲယုံနေပေါ့နော်အဲ့ဟာဒီကိုကျွန်တော်တို့စောင့်ကြည့်ရပါမယ်ပေါ့နော်ဒါအထူးလေးပေးလုပ်မယ်ဟာတမရပြီးရင်တော့ရုပ်ောက်ပွဲမတမာမှုလို့ဟာမျိုးတွေကိုရုပ်ောက်ပွဲအငင်းပွားမှုတွေကိုအဓိကအလေးပေးစောင့်ကြည့်တာမျိုးရှိမယ်ပြီးရင်တော့လူငယ်ပါဝင်မှုကိုအဓိကအလေးပေးစောင့်ကြည့်တာမျိုးရှိမယ်ပေါ့အဲ့ဒီမှာမှကျွန်တော်တို့ကရုပ်ောက်ပွဲမှာစောင့်ကြည့်လေ့လာပုံဘယ်လောက်ထိခွင့်ပြုလဲမပြုလဲအဲ့လိုမျိုးတွေနော်တည်သွင်းပြီးတော့စောင့်ကြည့်ရမယ်ရှိမယ်ပေါ့ဟုတ်တယ်ဆရာ
မနက်ပြန်ရွေးကောက်ပွဲကျင်းပတဲ့အချိန်မှလည်းအထက်ဗမာပြည်ကဆရာဆရာမတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာစောင့်ကြည့်လေ့လာမယ့်အဖွဲ့တွေခွဲပြီးတော့မဲယုံတွေကိုတွားရောက်လေ့လာကြဖို့ပြင်ဆင်ထားတဲ့အချိန်တွေကိုတော့အထက်ဗမာပြည်ဆရာဆရာမများတမကရဲ့ဥက္ကဋ္ဌဦးတူတာကပြောပြပါဗျ။
ဆရာဆရာမတွေစောင့်ကြည့်မယ်ကြည့်မဲ့အခါမှာကျွန်တော်တို့ကဥပဒေနဲ့အညီပေါ့နော်အခုရွေးကောက်ပွဲဆိုင်ရာလွတ်လပ်ပြီးတကယ်လွတ်လွတ်လပ်လပ်မဲပြီးကိုင်းညာအောင်လို့ကျွန်တော်တို့ပြီးတော့အနောက်ဆက်ကင်းကင်းနဲ့ပေါ့နော်ကိုကိုယုံကြည်ရဟုတ်လွတ်လပ်စွာမဲပေးနိုင်ဘူးလို့ကျွန်တော်တို့ကလေးလာစောင့်ကြည့်လို့မှာပါခင်ဗျအဲ့ပေါ်မှာဘယ်အရာအနေချက်အတာချက်တွေကိုကျွန်တော်တို့ကယူကောက်ပွဲမှာရှစ်ခဲ့တဲ့ဟာတွေဖြစ်စင်ပြီးအကုန်လုံးပေါ့နော်ပြန်ပြီးခြုံငုံသုံးသက်ပြီးတော့မှကျွန်တော်တို့တက်တူဆရာမြတ်သမဂ္ဂကနေပြီးတော့အစီအခံစာတင်ပြမှာပါခင်ဗျဟုတ်ကဲ့
မနက်ပြန်ယူကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေအနေနဲ့ကတော့ရက်ွက်ကြေးရွာမြို့နယ်ယူကောက်ပွဲကော်မရှင်ကနေထုတ်ပေးထားတဲ့မဲယုံအမှတ်မဲစင်းရင်နံပါတ်နဲ့မိမိတို့ရဲ့နာမည်မှတ်ပုံတင်ပါတဲ့မဲဆန္ဒရှင်တပ်သေးခန့်ကပြားကိုကင်ဆောင်လာရမှာဖြစ်ပြီးကိုဗစ်ရောဂါမကူးဆက်စေရေးကျန်းမာရေးလမ်းညွှန်ချက်စည်းကမ်းချက်တွေကိုလိုက်နာကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနကအထူးသတိပေးနေပါတယ်။မနက်ဖြန်မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်နယ်နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158နည်းမြေအတွက်ပါတီပေါင်း92ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9800ကျော်ပါဝင်ရှင်ပြိုင်ကြမှာပါ။တနင်္ဂနွေလုံးအတိုင်းတာနဲ့မဲယုံပေါင်း4100ဝန်းကျင်အတွက်ကတော့မဲယုံဝန်ထမ်းက4100တာဝန်ယူမှာဖြစ်ပြီးမဲလာပေးမဲ့သူတွေကတော့38တန်းကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မစုမောပ
ါ။ COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးရနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူးသူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းဆီးတက်ရပါမယ်သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းဆီးတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းသင့်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ကင်ဆာယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျမရေကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစီတက်တင်တာပါကလေးတွေဟာနှာခေါင်းစီမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းစီကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနဲ့အရွယ်ဆောင်းနဲ့ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှာခေါင်းဆီးကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမသုံးရပါဘူး။နှာခေါင်းဆီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာ၊ကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်။ဒီခိုင်ပြင်းနဲ့ရံပြဲမြို့နယ်ထဲဖမ်းဆီးခံရတဲ့ဆိုတဲ့ရေလုတ်သား90ကျော်နဲ့အများစုပြန်လွတ်လာပြီမဲ့အေလက်နက်ကန်ဖွဲ့နဲ့ပတ်သက်တယ်လို့မသိင်္ဂါမှုနဲ့ဖမ်းဆီးခံရမှာဆိုရင်ပြီးဒေသခံတွေသိမ်းရှောင်နေကြရတဲ့အကြောင်းသတင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါဒီခိုင်ပြင်းနဲ့ရံပြဲမြို့နယ်ထဲကရေလုတ်သား90ကျော်ဟာ9ရက်တာထိန်းသိမ်းခံရပြီးဒီမနေ့မှဒီအထက်ကအများစုပြန်လွတ်လာပြီမဲ့3ဦးကိုတော့ဆက်လက်ထိန်းသိမ်းထားတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ် ရန်ပြင်းမြို့နယ်ပိုင်းကလပုံကျွန်းကျွန်းဆောင်ပိုက်စိတ်မှာဖမ်းခံရတဲ့ရေလုံးသားတွေနဲ့မိသားစုဝင်တွေလှုပ်လာတဲ့ကြောင်းစနေမြို့ခံဒုကအခုလိုပြောပါရစေ နိုဝင်ဘာလ၂ရက်နေ့ကတည်းကကျွန်းတောင်ပိုက်စိတ်မှာရေလုံသားတွေနဲ့မိသားစုဝင်50ကျော်ထိန်းသိမ်းခံရတာဖြစ်ပြီးဒီကနေ့မှပြန်လှုပ်ပေးတာလို့ဆိုပါတယ်။တန်တရာနဲ့ထိန်းသိမ်းခံထားရဆဲစနေမြို့ခံ၃ဦးကိုတော့ဆက်လက်စစ်ဆေးရှာရှိတယ်ဆိုပြီးကြောက်ဖြူရဲစခန်းကိုလွှဲပြောင်းပေးလိုက်ပြီလို့အဆိုပါမြို့ခံကဆိုပါတယ်။ရံပြဲမြို့နယ်ပိုင်းကျွန်းတောင်ပိုက်စိတ်တငါရွာမှာကြောက်ဖြူမြို့
ကျောက်ပြုံမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးကျော်လွင်ကလည်းအဖမ်းခံရတဲ့သူတွေအထက်အများစုပြန်လွတ်လာကြောင်းအတည်ပြုပြောပါရယ်အဲ့ဒီကစကိစ္စကကျွန်တော်နာပြီဗျဒီနေ့ပဲလွတ်လာတာလို့တွေတုံးရောက်ဖြစ်ကြံခဲ့တယ်တကယ်နဲ့မနေ့ဖက်ရန်ပြင်းမြို့နယ်ကလပုံးကျေးရွာအုပ်စုဘက်မှာဖမ်းဆီးမှုတွေရှိနေတယ်လို့လည်းပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးကျော်လွင်ကဆက်ပြောပါရယ်
ဒီမနေ့မနေ့ချင်းနိုင်မှာနောက်ထပ်၃ရောက်ခွင့်နေရရှင်ဆိုတဲ့ရွာကပါတယ်။၃ရောက်ပါနေတယ်။ရွာခဲက၃ရောက်ခွင့်တော့တဲ့ခါကျတော့အဲ့ဒီရွာကလည်းအကုန်လုံးကျေးကျတဲ့ပုံပေါ့။ကလပုံးကျေးရွာအုပ်စုဘက်ဖမ်းဆီးမှုတွေရှိနေတာကြောင့်ကျေးရွာသားနေရာလောက်ဟာတင်းရှောင်နေရတယ်လို့အနီးနားရွာဖြစ်တဲ့ကျောက်ဆောက်ရွာအုပ်ချုပ်ရေးမှုကအတည်ပြုပြောပါတယ်။ဒီမနေ့မညိုကိုင်းကတော့တခုကျွန
ဒီမှာမြို့နယ်တွင်သင်္ကာမကင်းဖြစ်သူတွေကိုတမရော်ကနေဖမ်းဆီးနေတယ်လို့ဒေသခံတွေကနေဆွဆွဲပြောဆိုနေကြတယ်လို့အချိန်နှီးမှန်ကိုသိရှိဖို့တမရော်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးတမရော်ဘက်ကတော့ကြောက်ဖြူမြို့နယ်စနဲမြို့တွင်မသင်္ကာပွဲလူနှုတ်နဲ့ဖောက်ကိုရေးပစ္စည်းစနဲ့တန်တွေတရက်ပိုင်းမှာဖမ်းဆီးရမိတာကြောင့်ဆက်လက်ဖော်ထုတ်အရေးယူဆောင်ရွက်နေတယ်လို့သတ and Pansi Tare, Yuada, Yetwe, Shia the Sejo, Shinidalu, Tidaka, Natain Tong Longjo, Sipi, Tinshang Yarelu, Jakain Tainda, Munumia, Siunga, Sitan Kau Tavare, Jano Nagun, and Guyu Yetwe, Trim Pipura, Kibare.
ဒီမှာနိုင်ငံတော်မှာရှိတဲ့လူပင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်တို့တဲ့ပတ်စဉ်ပေါက်ကက်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကိုဖရန်တီယမ်မြန်မာနဲ့ဖွန်ဒေးရှင်းဟီရွန်ဒေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ကျွန်မကတော့အေးအောင်ပါဒီတစ်ပတ်မှာတော့ကချင်ပြည်နယ်ကတိုင်းရင်းသားမဲဆန္ဒရှင်ရာလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားရဲ့ဝန်ကြ
မှာလည်းအခုလိုကြုံတွေ့မှုတွေရှိနေတဲ့အတွက်မကျေနပ်ကြပါဘူးဒီဆောင်မအပြည့်စုံကိုမြန်မာ News Channel ကသတင်းတော်အစတာကဆက်ပြီးပြောပြပေးသွားမှာပ
ါဆန်တိုင်းနိုင်ရယာဝန်ကြီးကိုမေးပေးတဲ့ချင်းချင်းနဲ့မူးမူးမြွနဲ့ဘလူးချေးရွာကအသက်59နှစ်အရွယ်ချက်နီနဲ့ဗမာသွေးနောတဲ့ဦးမောင်စောရဲ့အိမ်မက်တွေတကယ်ဖြစ်လာတော့မှာပါ2015ရွေးကောက်ပွဲတုန်းကသူဟာပေတိုင်းသားဝင်ကြီးကိုမှမေးပေးခွင့်မရခဲ့ပါဘူး
ကျွန်တော်တို့2015မှာတော့ကျွန်တော်တို့မထည့်လို့မရဘူးဘမဆံဘမမချဆိုချမအဲ့လိုထည့်လို့ရတာလေကျွန်တော်တော့ထည့်လို့မရဘူးဟုတ်တယ
်မင်းစင်ပြုစုရာမှာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရွှေ့ပြောင်းနေထိုင်နေတဲ့တိုင်းရင်းသားတမျိုးမျိုးဟာအဲ့ဒီပြည်နယ်နဲ့တိုင်းဒေသကြီးအတွင်းမှာနိုင်ငံတော်ဥယျာဉ်နဲ့စုစုပေါင်း300,000ခန့်လုံးရှိခဲ့ရင်အဲ့ဒီတိုင်းရင်းသားတွေအတွက်တိုင်းရင်းသားရဲဝန်ကြီးထားရှိပေးပါတယ်အချင်းပြည်နယ်မှာတော့ဗမာတိုင်းရင်းသားရဲဝန်ကြီးရှမ်းတိုင်းရင်းသားရဲဝန်ကြီးလီစုတိုင်းရင်းသားရဲဝန်ကြီးရဝမ်တိုင်းရင်းသားရဲဝန်ကြီးတွေရွေးချယ်ရမှာပါဆိုလိုတာကအချင်းပြည်နယ်မှာနေထိုင်တဲ့မေးဆန္ဒရှင်ပြည်သူတို့ကမေးပေးတော့မယ်ဆိုရင်ပြည်သူလွတ်တော်အမျိုးသားလွတ်တော်တိုင်းဒေသကြီးလွတ်တော်တင့်နဲ့နှစ်အပြင်အဆိုပါမေးဆန္ဒရှင်ဟာရှမ်းဖြစ်ပါကရှမ်းတိုင်းရင်းသားရဲဝန်ကြီးနေရာအသက်ပါရွေးချယ်ပေးရပါတယ်အခုလက်ရှိမှာခက်ခဲကြုံတွေ့နေရသူတွေကရှမ်းပြည်ကာပြားတိုင်းရင်းသားတွေပါဦးမောင်စိုးလိုရှမ်းပြည်တိုင်းရင်းသားတွေကရှမ်းတိုင်းရင်းသားရဲရဝန်ကြီးကို
မေပေးခြင်းပဲမဲ့2015ခုနှစ်ကဟိုနှစ်သက်ရာတိုင်းဒေသရဲဝန်ကြီးရွေးချယ်ခွင့်ဆုံးရှုံးခဲ့ပါတယ်။2020မှာတော့ရှမ်းပြည်ဒါမှမဟုတ်ရှမ်းနဲ့တခြားတိုင်းဒေသတခုတွင်းတော်သူတွေဟာမင်းစင်းပါမပါကြည့်ပြီးရင်သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးမှာမိမိဘေးတိုင်းဒေသရဲဝန်ကြီးကိုမေးပေးမယ်ဆိုတာကိုစီရင်ပေးခဲ့ရမှာဖြစ်ပါတယ်။မပုံတင်အထောက်အထားမရှိတဲ့သူတွေကတိုင်းရင်သားကိုမေးပေးချင်တယ်ဆိုရင်မိဘတကောင်စင်မိဘတွေရဲ့မပုံတင်ပြပြီးအဆိုပြုရမယ်လို့သိရပါတယ်။ရွေးကောက်ပွဲကော်မရှင်ကလည်းအခက်အခဲမရှိမေးစင်းမှာထည့်သွင်းပေးမယ်ဖြစ်တယ်လို့လည်းသိရပါတယ်။ပချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကရွေးကောက်ပွဲအရာရှိဦးထွန်းအောင်ခိုင်က
ဟိုပြီးတဲ့2015တုန်းကတော့တခုရှိတာရှမ်းမမာပေါ့ကွာ။ရှမ်းမမာဆိုရင်သူတို့လောက်ဝကရေးတဲ့သဘောကရှေ့ကရှမ်းပြည်အဖေနောက်ကဗမာပြည်အမေအဲ့ဒါဆိုရင်ဖေဘက်ကဥစ္စာကိုသူကမဲပေးခွင့်ရရှမ်းကိုပေးခွင့်ရဗမာပေးခွင့်မရဘူးဟုတ်ရဲ့အရင်တော့သူလောက်ဝကသမတ်ချက်ကအဲ့လိုရှိတယ်အဲ့လိုတော့အဲ့လိုပဲငါတို့ဗမာအပြင်တော့သူမပုံတင်မှာဗမာသူမျိုးရှမ်းပါတယ်ဆိုသူရှိုက်တော့ရှမ်းဗမာလို့ပါလို့ရှိရင်တော့တေးကြရရှမ်းမဲစင်းမှာတော့ပါဘူးပါဟုတ်ခံနာစရာအကြောင်းမရှိဘူးနောက်သူဒါဥပဒေရပေးထားတဲ့အခွင့်အရေးပဲပေးဖို့ပေးရမှာ
အဲ့ဒါလိုအခက်ခဲတွေမဖြစ်အောင်2020အထွေထွေရွေးကောက်ပွဲမှာတော့ပြောင်းလဲမှုတွေရှိလာပါတယ
်ခုကျတော့ရှမ်းဗမာလို့မပုံတင်မှာရေးထားတဲ့မဲဆန္ဒရှင်တယောက်ကသူရှမ်းပေးကြည့်ရှမ်းပေးကြည့်ပါလေလို့တောင်းဆိုရင်ရှမ်းမဲစင်းမှသူ့ကိုထည့်ပေးလို့ရတယ်။ဗမာဗမာကိုပေးကြည့်တယ်လို့သူပြောရင်တောင်းဆိုရင်ငါတို့မဲစင်းပြည့်စုံတဲ့လူကသူ့ကိုဗမာဗမာနဲ့ရှမ်းနှစ်ခုတည်းသူကြိုက်ရအောင်ရွေးခွင့်ရှိတယ်။ဒီ2020မှာ
ဒါပေမဲ့အစုပြုစီရင်ပေးရမှာကလည်းမဲစင်းပြင်ဆင်ဖြည့်ဆွက်ပေးဖြက်ခွင့်ပေးခဲ့တဲ့အောက်တိုဘာလ14ရက်နေ့အထိသာဖြစ်ပါတယ်။2020အထွေထွေရွေးကောက်ပွဲအတွက်မဲစင်းကိုဇူလိုင်လ25ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိပထမအကြိမ်ကပ်ခဲ့ပါတယ်။ဒါပြင်မဲဆန္ဒရှင်စီရင်မာယွန်းဒါတွေရှိတဲ့အတွက်နောက်ထပ်တစ်ပတ်ထပ်တိုးပြီးဒုတိယအကြိမ်ကိုတော့အောက်တိုဘာလ3ရက်နေ့ကနေ14ရက်နေ့အထိသတ်မှတ်ခဲ့တာပါ။အဲ့ဒီအချိန်မှာမင်းစင်းမှာကိုပေးချင်တဲ့တိုင်းရင်းသားရဲရဝန်ကြီးကိုအဆူမပြုတ်ခဲ့သူတွေနဲ့ပတ်သက်ပြီးမြစ်နှက်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးတန်းစွေက
ကိုကပါပေးချင်တယ်ဆိုတာကိုစောစောပဲနဲ့မင်းစင်းကြည်ချာတော့ကတွားကြည့်ပြီးတော့မှတောင်းဆိုပိုင်ခွင့်ရှိတယ်လေ။ဒါပေမဲ့ကတော့တောင်းဆိုလို့မရတော့ဘူး။သူ့စီရင်ထဲမှာပါတဲ့အချိန်မှာပေးရတော့မှာဥမာဗမာစီရင်ထဲမှာပါရင်ဗမာပေါ့ရှမ်းစင်းထဲမှာပါရင်ရှမ်းကိုအဲ့ဒါပေးရမှာလေ
ဒါပေမဲ့မင်းစင်းပထမတစ်ကြိမ်ကတ်ကလေးကရှမ်းတိုင်းရင်သားရေးရဝန်ကြီးကိုမေးပေးဖို့အဆူပြုတ်ခဲ့ပေမဲ့ဒုတိယအကြိမ်မှာလည်းထပ်မားနေသေးတာကိုမဆင်မမြင့်တို့မိသားစုကြုံတွေ့နေရတာပါသူက
အရင်တစ်ခေါက်တုန်းကကျတော့တမိသားစုလို့အားလုံးကဗမာထဲမှာရောက်နေတယ်အခုတစ်ခေါက်ကျတော့လည်းဟိုအမအမီတယောက်တည်းရှမ်းထဲမှာရောက်ပြီးတော့ကျန်တဲ့မိသားစုတွေအကုန်လုံးကဗမာထဲမှာရောက်နေတယ်အဲ့နဲ့ဦးလို့တော့မေးကြည့်လိုက်တယ်ဦးလေးလို့အဲ့ဒါအခုဒီလိုပဲဖြစ်နေတယ်လို့ဆိုရကကြဦးလေးကအေးတဲ့နေုံဒါဆိုလို့ရှိရင်တို့ဟိုရုံးကစီးရီလေနော်အေးကော်မရှင်ကအဲ့ဒါသူ့ကိုမေးကြည့်ထားအောင်မဲတဲ့ဆိုပြီးမှအဲ့နဲ့ရတဲ့တဲ့သွားနှစ်လိုက်ပြန်နှစ်လိုက်တဲ့ဆိုပြီးမှကိုလည်းပြန်ခေလိုက်တယ်ကိုကအကြောင်းကိုပြန်ဘူးအခြေအနေဘလို့လဲဆိုတော့မသိသေးဘူ
းဒီကခံရပြောပြချက်အရာကတော့အခုလိုရှမ်းတိုင်းတိုင်းရဲရဝန်ကြီးနေရာကိုမေးပေးခြင်းပဲမဲ့ဗမာမှာပါနေတာပြန်လဲပြင်ဆင်အစုပြုပဲမဲ့အခုထိဗမာပါနေမှန်းမသိရသေးတာကရှမ်းမမပုံတင်ကန်ဆောင်ထားသူတွေအများစုရှိတဲ့မွန်းကြီးခရိုင်ဘက်မှာဖြစ်များတယ်လို့သိရပါတယ်မွန်းကြီးမြို့နယ်တိုင်းလိုင်းရှမ်းနေအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဆိုင်ကျော်ထွေးကလည်း
အင်ကိုလာပြီးမှစိန်မူတွေကရာအင်မူတွေကလာပြီးမှပုံစံ30ပုံစံ30ပုံစံ30လာပူကြပုံစံ30လေးလာကောက်မယ်ဆိုတဲ့ဟာမျိုးပဲပေါ့ဟုတ်အင်းတော်စုစင်းနေလာကောက်မယ်အဲ့လိုကောက်သွားလိုက်ကြတယ်ဘာအကြောင်းညာအကြောင်းဘာအရေးညာအရေးကျွန်တော်တို့မသိလိုက်ရဘူးပေါ့တကယ်ဖြစ်တင်တာကဒီရွာမာတွေနိုးစော်ထားတင်တာပေါ့နော်တကောင်စင်းအတွက်မင်းလာကောက်ဟိုလူကြီးစင်းလာကောက်မယ်ဒီအဲရှမ်ပမာလို့မပုန်နေခင်ထားတဲ့လူတွေကပမာရေးရမှာထည့်ရှင်လားဆန်းရေးရမှာထည့်ရှင်တလားအဲ့လိုမျိုးလဲမေးတင်တယ်
ပြီးခဲ့တဲ့2015ခုနှစ်မှာတော့ကိုပေးချင်တဲ့တိုင်းရင်းသားရေးရဝန်ကြီးမဟုတ်ပဲကော်မရှင်ကသတ်မှတ်ပေးတဲ့တိုင်းရင်းသားရေးရဝန်ကြီးကိုပေးရတဲ့ရှမ်းပြည်မှာတိုင်းရင်းသားအများပြရှိခဲ့တယ်လို့သူကဆိုပါတယ်။ကချင်ပြည်နယ်မှာရှမ်းတိုင်းရင်းသားရေးရဝန်ကြီးအတွက်မေးပေးခွင့်ရှိသူ3000ကျော်ရှိပေမဲ့ရှမ်းပြည်မှာမပုံတင်ကန်ဆောင်သူဘယ်နှဦးပါဝင်တယ်လဲဆိုတာကိုတော့စီးရင်အသေးစိတ်မရှိဘူးလို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကဆိုပါတယ်။2019ခုနှစ်ဇွန်လကနေစက်တင်ဘာလအထိအထွေထွေအုပ်ချုပ်ရေးဦးစီးဌာနလူမှုကြီးကြပ်ရေးဦးစီးဌာနတို့နဲ့ပူးပေါင်းပြီးလူဦးရေစင်ကောက်ယူရေးစီမံချက်မင်းစင်ပြုစုရေးစီမံချက်တို့နဲ့စနစ်တကျကောက်ယူထားတာဖြစ်တယ်လို့လည်းရေကောက်ပွဲအရာရှိဦးထွန်းအောင်ခိုင်ကပြောပါတယ်။ရှမ်းတိုင်းဒေသရဲ့ဝန်ကြီးအသက်မေးပေးခွင့်ရှိပေမဲ့အစိုးပြတာမပြုတ်လို့ခဲ့ဘူးဆိုရင်ကော်မရှင်ကလောင်ဝကသတ်မှတ်ချက်အတိုင်းဖြေထားတဲ့ဒေသရဲ့ဝန်ကြီးအသက်ပဲမေးပေးရမှာဖြစ်ပါတယ်။
ဒီလိုမျိုးပုံစံတွေမဖြစ်အောင်မင်းစင်းလာကောက်တွေကပြည်သူတွေတည်အောင်ပညာပေးလုပ်တင်တယ်လို့ပါတီဥက္ကဋ္ဌဦးဆိုင်ကျော်ထွေးကဆိုပါတယ်
ဆိုတော့မတည်တဲ့လူတွေကအများကြီးပါ2020အတွက်လည်းမတည်ကြဘူးပေါ့နော်ဟိုမင်းစင်းပေးတဲ့အခါလည်းပဲဒီရှမ်းမှာရှမ်းပမာကိုင်တဲ့လူကရှမ်းကြီးရမှာပေးချင်တလားဗမာမာကြီးရပေးချင်တလားဆိုတော့လည်းဘယ်သူမှမမေးဘူးကိုယ်လည်းစင်းပါတယ်စင်းပြီးတာပဲအဲ့လိုရှမ်းကြီးရတို့ဗမာကြီးရတို့ကအဲ့ဒီဘီယူမစိုက်ကြဘူးပေါ့နော်ဘီယူစိုက်တဲ့သူကနည်းတယ်အဲ့လိုမျိုးဖြစ်တာဟုတ်ကဲ့လည်းဘာမှမလုပ်ပေးနိုင်ဘူးဒီမဲယုံပညာပေးစနစ်တို့မဲဟိုမဲပေးပုံစနစ်တို့ကအရန်တို့ဘက်ကအရန်အနေနဲ့ဗျအမလည်းမလို့နိုင်ဘူ
းမင်းစင်းနှစ်ကြိမ်လုံးကြည့်ခဲ့ပြီးနှစ်ကြိမ်လုံးမှမရွေးနေလို့ပြန်လည်ပြင်ဆင်ခဲ့ပေမဲ့အခုထိရှမ်းတိုင်းဒေသကြီးရဝန်ကြီးကိုမေးပေးရဖို့မသေးချာသေးတဲ့မဆင်မမြင့်ကတော့
ဟိုကို့ဒီတမိသားစုလုံးလေနော်ကိုကရှမ်းဆိုရင်လည်းအကုန်လုံးရှမ်းနဲ့မှာပဲမဟုတ်ဘူးလားဟိုထည့်လိုက်တော့မယ်လေမဟုတ်ဘူးလားကိုလည်းဘလို့ပဲဖြစ်ဖြစ်ကို့ဘိုးစဉ်ပေါင်းဆက်လည်းဒီရှမ်းနေပဲဆိုတော့လေနော်ကိုလည်းဒီရှမ်းပဲပေါ့မဟုတ်ဘူးလားတော့ကြတယ်ဟိုတမိသားစုလုံးတော့ဟိုတယောက်ကရှမ်းပြစ်လိုက်ဒီယောက်ကဘာမှပြစ်လိုက်ဒီအစီမပြေဘူးလေနော်အဲ့လိုမျိုးဟိုပွဲလန်းတပင်သွားတာအဆလေနော်အဲ့လိုမျိုးဟိုနည်းနည်းဝေပြကြတာပေါ့ကွာနော်အဲ့လိုမျိုးငါတို့ဒီအထက်ပိုင်းမှာတာအဲ့လောက်ထိဟိုကမဟုတ်တာဟိုအောက်ပိုင်းမှာဆိုလို့ရှင်ကသိရမလားတို့ကဟိုနည်းနည်းမှအတင်းဆောင်မခံဘူးတစ်ဖက်ပေါက်တယ်လေနော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်နေကြရလို့ကျေးဇူးမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Regina News Channel ကအစတာထိုအတန်ကအေးအောင်ဇာနီနဲ့ဒိုင်ဂျင်းစတိုးဖြစ်ပါတယ်။ထိုအတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ထိုအတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOE American တန်မြန်မာပိုင်းစီစဉ်ကဆက်လက်တန်လွှင့်နေပါတယ်ခုနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့မြန်မာနိုင်ငံအထူးလူရွေးကောက်ပွဲအတွက်2 season တည်းအပ်ဖြစ်တဲ့ပတ်စဉ်တင်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့တရားမျှတမှုကုစားပြုမှုအာမခံချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပေးမှာဖြစ်ပါတယ် Channel FFE ရဲ့ Editor ကုမှုတစ်က season တင်ဆက်ပေးထားပါတယ
်ဆက်ဆက်ပေးနေတာဖြစ်တဲ့2020ရွေးကောက်ပွဲသူစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့တရားမျှတမှုကိုစားပြုမှုအာမခံချက်ဆိုတဲ့အကြောင်းတွေနဲ့ဆွေးနွေးသွားကြမှာဖြစ်ပါရစေ။အဲ့တော့ပါဝင်ဆွေးနွေးပြီးမှုတဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့မှုဆောင်ဒါရိုက်တာဆိုင်းရဲကျော်သာမြင့်ဖြစ်ပါရစေ။ Accountable Action for Arakan ရဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့သူထက်နိုင်ဖြစ်ပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကဒီ2020ရွေးကောက်ပွဲနဲ့တရားမျှတမှုကုသပြုမှုအာမခံချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့ဒီရွေးကောက်ပွဲကလက်ရှိအချိန်မှာဒီကမ္ဘာကပ်ရောဂါပြီးစိန်ခေါ်မှုကျက်တဲ့လို့ကြုံတွေ့နေရတဲ့အခြေအနေဖြစ်တယ်။အောက်ကဒီရွေးကောက်ပွဲကမဲပေးမပေးရင်းခုန်မှုတွေလည်းရှိခဲ့တယ်။နောက်ဒီပြည်တွင်းစစ်ကောင်တွေတချို့နေရာတွေမှာကြုံတွေ့နေရတဲ့အကျတဲ့မျိုးရှိရပေါ့။ဆိုတော့ဒီရွေးကောက်ပွဲကလည်းဒီစိန်ခေါ်မှုတွေများပြားနဲ့ဖြတ်တန်းမဲ့အခြေအနေမှာရှိရပေါ့။ဆိုတော့ဒီလိုအခြေအနေမျိုးမှာဒီရွေးကောက်ပွဲရဲ့တရားမျှတမှုကုသပြုမှုကဘယ်လောက်ထိအာမခံချက်ရှိနိုင်လဲဘယ်လောက်ထိမျှော်လင့်လို့ရမလဲဆိုတာတွေကိုအခြေခံပြီးဆွေးနွေးမှာဖြစ်ပါတယ်
ဆိုတော့အရင်ဆုံးတော့ကျွန်တော်ကိုစိုင်းရဲ့ကြော်စာမျိုးကိုစပြီးမေးချင်ပါတယ်ဆိုတော့ဒီလိုစိန်ခေါ်မှုကြက်တဲတွေနဲ့စက်တန်းမဲ့ရွေးကောက်ပွဲဖြစ်နေတော့ဒီရွေးကောက်ပွဲတရားဝင်မှုအောက်ပါလိရွေးကောက်ပွဲရဲ့ကိုစားပြုမှုကဘယ်လောက်ထိရှိလာလဲဘယ်လောက်ထိညှော်လဲမရအောင်ဘယ်လောက်ထိအားမခံချက်ရှိလဲ
ပထမဦးဆုံးကတော့ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲ2020ရွေးကောက်ပွဲကကျွန်တော်တို့ကံဆိုးစွာနဲ့ပဲကျွန်တော်ဒီ COVID-19 ဆိုရဲကျွန်တော်ကာယောဂကာလမှာကျင်းပမယ်ရွေးကောက်ပွဲဖြစ်တာဆိုတော့ဒါကတော့ကျွန်တော်တို့ဟိုဒီအတွက်ကိုကြီးမားတဲ့စင်ခုံမှုပါပဲဆိုတော့ငကူငူရင်းကိုရန်ကဒီလက်ရှိရှိနေတဲ့ရွေးကောက်ပွဲဥပဒေမူပေါင်းကကျွန်တော်တို့2010မှာလည်းဒီရွေးကောက်ပွဲဥပဒေမူပေါင်းမယ်2012 20152018မှာလည်းဒီရွေးကောက်ပွဲဥပဒေမူပေါင်းကိုတခြားတုံးခဲ့တာ2020မှာလည်းဒီရွေးကောက်ပွဲဥပဒေမူပေါင်းကိုတုံးပါပဲဆိုတော့ဒီရွေးကောက်ပွဲဥပဒေမူပေါင်းကတော့အားလုံးကျွန်တော်သိတဲ့အတိုင်းပဲဒီမိုကရေစီစံနှုန်းရဆိုအားနည်းချက်တွေအများကြီးရှိတယ်ဒါအခုမှအားနည်းတာမဟုတ်ဘူးငကိုရီးယားကကျွန်တော်တို့က2010တွေကတောက်လျှောက်အားနည်းတာလားပြီးခဲ့တဲ့9နှစ်အတွင်းမှာလည်းဒီရွေးကောက်ပွဲဥပဒေမူပေါင်းဒီထက်ပိုပြီးတော့တရားမျှတလာအောင်ရွေးကောက်ပွဲဥပဒေမူပေါင်းဒီထက်ပိုပြီးတော့ဒီမိုကရေစီစံနှုန်းတွေနဲ့ပြည့်ဝလာအောင်ဆိုပြီးတော့မှပြည့်ပြင်နိုင်ခဲ့တာမရှိခဲ့ဘူးတချက်နဲ့တချို့နည်းနည်းပါးပါကျွန်တော်အတိတ်ပဲဖွင့်ဆိုချက်လေးတွေနည်းနည်းပြောင်းလာလွယ်ပြီးဆိုတော့တဘောကတော့ဥပဒေမူပေါင်းကတော့ကျွန်တော်တို့သိပြီးတော့မှဥပဒေမူပေါင်းကတော့ဒီမိုကရေစီစံနှုန်းရဆိုလို့ရှိရင်တော့ငကိုတဲကကကျွန်တော်တို့မေးခွန်းထုတ်เสียရှိတယ်ဒုတိယချက်ကကျတော့ခုနကကျွန်တော်ပြောတဲ့ဒီ COVID-19 ကာလမှာကျုံကရင်ဆိုင်တဲ့ဟာမျိုးပေါ့ခုနဥပဒေမူပေါင်းကိုယ်တိုင်ကအားနည်းချက်တွေဟာကွက်တွေရှိတဲ့မှာကျွန်တော်တို့ကဒီ COVID-19 ကာယောဂါကိုကျုံရတဲ့အခါမှာရွေးကောက်ပွဲကွင်းပြင်ဟာကျွန်တော်တို့ရွေးကောက်ပွဲပါဝင်ရှင်ပြိုင်ခွင့်အနေထားဟာမညီမမျှဖြစ်ဖို့ပို့ပြီးတော့မှဖန်တီးပေးလို့ဖြစ်တယ်ဟိုဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းတွေအားလုံးကသူတို့အရင်တော့လို့တို့လိုမျိုးလွတ်လွတ်လပ်လပ်သွားလို့မရဘူးသူတို့မဲဆန္ဒနေနေသူတို့သွားပြီးတော့မှရှင်နေတွေ့ဆုံပြီးတော့မှမူဝါဒတွေကိုရှင်းပြလာမျိုးအငင်းခုန်ကြလာမျိုးအဲ့ဒါမျိုးကျွန်တော်မလုပ်နိုင်ဘူးအဲ့ဒါဒီရွေးကောက်ပွဲရဲ့ COVID-19 ကြောင့်မလို့အကြီးမားဆုံးထိခိုက်မှုပဲဆိုမလုပ်နိုင်တဲ့အချိန်မှာပဲအဲကျွန်တော်တို့ကဒီရွေးကောက်ပွဲကော်မရှင်နေနဲ့နိုင်ငံရေးပါတီတွေအားလုံးကိုဒီလိုဟာမျိုးတွေတီးကြားတောက်ထက် mechanism တခုကျွန်တော်ရန်ရရတခုမဖန်တီးပေးနိုင်မဖန်တီးနိုင်ကြောင့်မို့ရွေးကောက်ပွဲကွင်းပြင်ဟာမညီမမျှဖြစ်လာတယ်ပရမအုံးဆုံးမညီမမျှပါလို့ဆိုရှင်ဒီရန်ကုန်ဝေးအရင်းမြစ်ကြွယ်ဝတဲ့နိုင်ငံရေးပါတီတွေနဲ့ရန်ကုန်ဝေးအရင်းမြစ်မရှိတဲ့နိုင်ငံရေးပါတီကြားထဲမှာဆိုရှယ်မီဒီယာသုံးပြီးမှုဆိုတဲ့အခါကိုသူတို့မှကွာဟချက်ဖြစ်တယ်နောက်တစ်ခုကကျတော့အာဏာရပါတီနဲ့အာဏာမရတဲ့ပါတီတွေကြားထဲမှာကွာဟချက်ဆဖြစ်တာတခြားပါတီတွေကတော့မက်ဆေ့ချ်စီရင်ဝင်ပိတ်ပင်တယ်အာဏာရပါတီတွေအပိတ်ပင်ခံရတာပါပဲဒါပေမဲ့တချင်းတို့မဖြစ်တဲ့ဆိုတော့ဒါပေမဲ့ကျွန်တော်တို့စီမှာကျတော့နိုင်ငံပိုင်မီဒီယာတွေရှိတဲ့သတင်းစာအချိန်မှာအာဏာရပါတီအနေနဲ့ကတော့အစိုးရအဖွဲ့အနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်တွေဘာဆောင်ရွက်ချက်တွေကိုပြောပြတဲ့အခါမှာမဲဆွဲတဲ့သဘောမျိုးဖြစ်တာဆိုအဲ့ဒီမှာနေကျွန်တော်တို့ကဟိုမကြီးရွယ်ပဲနဲ့ကိုကသဘောအလိုတယောက်ကိုကကျွန်တော်တို့ကရွေးကောက်ပွဲကွင်းပြန်မညီမရဖြစ်တယ်ဆိုရွေးကောက်ပွဲကော်မရှင်ဟာဒီသက်ဆိုင်ရာရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့ပုံမှန်ဆက်ဆံတာတွေမရှိဘူးနိုင်ငံရေးပါတီနဲ့ဆက်ဆံတာတွေမရှိဘူးမရှိတဲ့အခါမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ပုံလင်းမြင်တာပြင်သာမှုတွေကကျွန်တော်တို့ကမေးခွန်းထုတ်စရာတွေဖြစ်လာတယ်အဲဒါကအထူးသဖြင့်အင်မတန်အရေးကြီးတဲ့မဲဆန္ဒတွေပဲဖြစ်တဲ့ရွေးကောက်ပွဲတွေမကျင်းပဖို့ဆုံးဖြတ်ခဲ့တဲ့ရခိုင်လိုဟာမျိုးအဲ့လိုဟာမျိုးမှဆိုလို့ရှိရင်သက်ဆိုင်တဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီနဲ့တွဲဆုံဆွေးနွေးတာတွေမဟုတ်တဲ့အခါမှာရွေးကောက်ပွဲကော်မရှင်ပေါ်မှာယုံကြည်မှုကကျသွားဆိုတော့ဒါကတော့ကျွန်တော်တို့2020ရွေးကောက်ပွဲအတွက် COVID-19 အပြင်ကိုရွေးကောက်ပွဲကော်မရှင်ရဲ့ကျွန်တော်စီမံခန့်ခွဲပုံဟိုနဲ့ပြင်ပဆက်သွယ်ရေးဒီဟာကြောင့်မို့လို့ဟိုကျွန်တော်ရွေးကောက်ပွဲဟာမကျင်းပခင်ကတည်းကရွေးကောက်ပွဲအကြိုကာလမှာကျွန်တော်တို့ကအငင်းပွားစရာအငင်းခုန်စရာတွေအများကြီးဖြစ်တယ်လို့ကျွန်တော်ပဏာမသုံးသပ်ချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ထူးထပ်နိုင်ဖို့တော့ဒီရခိုင်ပြည်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့မေးချင်တယ်ခင်ဗျာဆိုတော့ရခိုင်ဘာကလက်ရှိချိန်မှာဒီစေရေးဆိုင်ရာကျတဲ့ကြုံတွေ့နေရတယ်ဒီနောက်ကဒီဘဝတိုင်တော့ကပဲ COVID-19 ရဲ့ကျတဲ့ကြုံတွေ့ရတယ်ဟောဒါကြိုင်လဲဆိုလို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေရှိလာပြီးတော့ဒီမဲပေးခွင့်ဆုံးရှုံးရတဲ့ဟာတွေတော်တော်များများဒီခြေနေရှိသွားတယ်ပေါ့ဆိုတော့ဒီလိုခြေနေမျိုးမှာဒီရွေးကောက်ပွဲနဲ့ရခိုင်ပြည်ရဲ့စဉ်းစားချက်မှာဆိုဒီရွေးကောက်ပွဲကနေပြီးတော့ရခိုင်ပြည်သူတွေကိုဘလောက်ကိုစားပြုပေးနိုင်လဲပေါ့ဆိုရခိုင်ပြည်သူတွေရဲ့ကိုစားပြုမှုကိုဒီရွေးကောက်ပွဲကဘလောက်ပေါ်ဆောင်ပေးနိုင်လဲပေါ့ဆိုတော့ဒါတစ်ချက်ပေါ့ဆိုနောက်တစ်ချက်ကဒီရွေးကောက်ပွဲကနေပြီးတော့ရခိုင်ပြည်နယ်ကအကျက်တဲတွေကိုဘာတွေဖြည့်ရှင်းပေးနိုင်တာရှိနေလဲပေါ့နောက်တစ်ခါဒါမှမဟုတ်ဒီရွေးကောက်ပွဲကြောင့်ဒီရခိုင်ပြည်မှာဘလို့အကျက်တဲတွေဖြစ်လာနိုင်ကြီးရှိတယ်ဆိုတော့ဒါကိုလည်းသုံးသပ်ပေးနေကြပါတယ်ခင်ဗျာဆိုတော့ထူးထပ်နိုင်ဒီပုံမှာတစ်ချက်လောက်ဆွေးနွေးပေးပါဦး
ပထမဆုံး UEC ကဒီအော်တိုဘာစစ်မှထုတ်ပြန်ချက်မထုတ်ခင်အထိကျမတို့မှာကဒီ session နဲ့ attend နဲ့မေးပေးခွင့်ရတဲ့လူကြီးအရေအတွက်က16သိန်းကျော်ရှိတယ်ပေါ့နော်ဆိုတော့ဇယင်းထုတ်ပြန်တဲ့အချိန်မှာကျတော့ဒီ12သိန်းကျော်ကမေးပေးခွင့်မရလိုက်တော့ဘူးအခိုင်အမာနေကိုစားပြုမှုကပြည်တော်စုလွတ်တော်မှာဆိုလို့ရှိရင်သူတို့နေခွင့်ရမဲ့ဒီရမဲ့ seat plan ရဲ့55.1%ကလုံးဝဖျောက်ခံလိုက်ရတယ် ဆိုတော့စုစုပေါင်း40လီတာတမ83ပဲရှိမယ်ဆိုတော့အဲ့ဟာကတဝက်တော်မရှိဘူးဆိုတော့နောက်ပြီးရင်ရခိုင်ပြည်နယ်လွှတ်တော်အနေထားနဲ့ကြတော့ဒီ34နေရာ plus ပြီးလို့ရှိရင်ဒီချင်းနေရာတနေရာဆို35နေရာအဲ့နေရာမှာနေရာ20ကမရှိတော့ဘူးကိုစားပြုမှုခြင်တွေကတည့်ရတိုင်းပဲဒါကမြင်ထင်တာမြင်တာရှိတဲ့ဟာမျိုးပေါ့နော်ပြင်ဆင်ပြီးတော့ထွက်လာတဲ့ဟာကလည်းဒါကြောက်ဖြူမှာနည်းနည်းကြောက်ဖြူမှာကြောက်ဖြူမှာဒီဟိုပါတယ်အုတ်စုသုံးအုတ်စုပါတယ်အန်းပါတယ်တုံကုတ်နည်းနည်းပြန်ပါလာတယ်ဆိုတော့အဲ့ဟာတွေကလည်းဘာမှအပြောင်းလဲမရှိဘူးထောက်ဝက်ကြော်တော့ပြည်ထောင်စုမှာရောပြည်နယ်မှာရောထောက်ဝက်ကြော်တော့လူတွေကိုကျမတို့ကတင်မြှောက်ခွင့်မရတော့ဘူးဆိုတော့ဒါ representation လို့ပြောလိုက်လို့ရှိရင်ကျမတို့ကျမတို့ကဘယ်တော့ဒီတက်လာမဲ့အစိုးရရောပြည်နယ်အစိုးရရောပြည်ထောင်စုအစိုးရဟာရခိုင်ပြည်သူတွေကိုကိုစားမပြုဘူးရှင်။အဲဒီရခိုင်ပြည်မှာကျမတို့တွေ2015တုန်းကကျမဆို2015တုန်းကစပြီးတော့မှဆုံးမေးပစ်ခဲ့တာပေါ့နော်။ဆိုတော့ရခိုင်ပြည်မှာ ANP ကလမ်းဒီ energy ကတနင်္ဂနွေလုံးတိုင်းတိုင်းလမ်းစလိုက်ဒီတန်းတောင်မြိုကမ်းပြနိုင်တကယ်တော့ကျမတို့စီမှာအဲ့လိုနိုင်တော့နိုင်တော့ဒီအဲ့မှာပြည်ထောင်စုထင်မှာလေကျမတို့ရဲ့ဒီ representative တွေအများကြီးရောက်သွားတယ်ပြည်နယ်မှာရောဖြစ်စင်တော့ဒီအဲ့လိုမျိုးအနေထားမျိုးမှာတော့မှဒီရခိုင်ပြည်မှာတောက်လျှောက်ဒီစစ်ရေးပဋိပက္ခတွေပြင်းထန်လာတဲ့အနေထားပြီးလို့ရှိရင်2016ဒီပဋိပက္ခတွေဖြစ်တယ် military operation တွေဖြစ်တယ် community ကြားထဲမှာတင်းမာမှုတွေအများကြီးဖြစ်တယ်ပြီးလို့ရှိရင်အခု2019ဒီဒီဇင်ဘာကစပြီးတော့စစ်ရေးပဋိပက္ခတွေပြင်းထန်လာတာအခုဆိုနှစ်နှစ်နီးပါးကတ်လာပြီအဲ့ဒီအနေထားမျိုးမှာကျမတို့မှာဖြစ်ခဲ့တဲ့အခင်းချင်းနိုင်ငံရေးခင်းချင်းအများကြီးပဲပြည်သူတွေရုန်းကန်ခဲ့ကြရတယ်ပြည်သူတွေ traumatize ပြောမှဆိုစိတ်ထန်ရတယ်ရတယ်အဲ့ဒီအနေထားမှာအဲ့ဟာကိုကျမတို့တင်မြှောက်ထားတဲ့လူတွေကပြည်ထောင်စုထဲမှာသူတို့အတန်ထွက်ဖို့ကြိုးစားတယ် represent လုပ်ဖို့ကြိုးစားတယ်အဲ့ဒီအချိန်မှာ rejected တယ်ဆွေးနွေးခွင့်မပေးဘူးအများကြီးပဲဖြစ်သွားတာစစ်ဘုံကပိုကြေပြန့်လာပြီးတော့ပြည်သူတွေစကားပြောဖို့ပြီးလို့ရှိရင်ပြည်သူတွေရဲ့ပါးစပ်တွေနားတွေကိုဖွင့်ပေးမဲ့နှစ်တော်အမတ်တွေဆိုတာကျမတို့မှာခုန90ရာခိုင်နှုန်းကအဖြောက်ခံရရဆိုတော့ကျမတို့ရဲ့အနာဂတ်ဘယ်လိုဖြစ်မလဲပေါ့ကျမတို့အရန်စိတ်ပူနေတယ်ဆိုတော့အကြက်ဒေးတွေပိုရောက်နေမယ်အဲ့ဒီအကြက်ဒေးလို့ပြောတဲ့အချိန်မှာလေရခိုင်ပြည်သူတွေရဲ့အကြက်ဒေးပဲမဟုတ်ဘူးဒါအစိုးရတက်လာမယ့်လက်ရှိအစိုးရအာဏာရလာမယ့်အစိုးရရဲ့အကြက်ဒေးအကြီးမားဆုံးအကြက်ဒေးဖြစ်နေမယ်ဒီရခိုင်ပြည်မှာဖြစ်ခဲ့တဲ့ဒီ community conflict တွေအုပ်စုလူတိုင်းဝိုင်းတွေကြားထဲကပဋိပက္ခတွေရောအခုစစ်ရေးပဋိပက္ခတွေရောလောလောလဆိုင်တန်ရရောအဲ့ဒီဟာတွေအကုန်လုံးသူတို့ဖြည့်ရှင်းရတော့မယ်အဲ့ဖြည့်ရှင်းတဲ့အခါမှာလေပြည်သူရဲ့ပူးပေါင်းပါဝင်မှုအရန်ကြီးကြီးတယ်ဆိုတော့ပြည်သူတွေကယုံကြည်မှုမရှိတဲ့သူနဲ့စကားပြောမှာမဟုတ်ဘူး။ယုံကြည်မှုမရှိတဲ့သူနဲ့ကျမတို့ဆက်ဆံမှာမဟုတ်ဘူး။ဆိုတော့ခုနကလိုမျိုးကျမတို့အတိမတ်မပြုတ်နိုင်ဘူးဆိုတဲ့အစိုးရတက်လာပြီဆိုရင်ကျမတို့ကသူတို့နဲ့ပြောမှာစင်ထိထိဆက်ဆံဖို့တည်းအရန်ခိုက်ဖြစ်နေမယ်။ဆိုတော့ရခိုင်ပြည်သူတွေက grievances တွေအများများနေပြီ။နိုင်ငံရေးအရမကျဉ်းနှံ့မှုတွေအများများနေတဲ့အချိန်မှာလက်နက်နိုင်ပဋိပက္ခကိုအပိတ်ထောက်ခံမှုပို့ပြီးတော့မြင့်တက်လာနိုင်တယ်လို့တစ်ဖက်မှာဒီတရင်ဝင်အစိုးရနဲ့ထိတွေ့ဆက်ဆံမှုကအရင်တုန်းကတည်းကပို့ပြီးတော့ကြမ်းတက်လာနေမယ်။အဲ့ဒီဟာအဲ့အကြက်တွေကရခိုင်တွေပဲမဟုတ်ဘူးအဲ့ဒီဟာရဲ့ဒဏ်ကိုရခိုင်တွေလေးအရန်ခံစားရလိမ့်မယ်အလူးလင်းခံစားရလိမ့်မယ်သူတို့အဲ့ဟာကိုတက်လာမဲ့ဆိုးရရောအရန်ခံစားရလိမ့်မယ်တပြည်နယ်မကျမ်းမာရေးကတနိုင်ငံလုံးမကျမ်းမာတာပဲ
ဒုတိယတိုင်းမှာလည်းဆိုတော့ကိုဆိုင်ကိုပဲစပြီးမေးချင်ပါတယ်ဆိုတော့ဒီထူးထက်တဲ့ဆွေးနွေးသွားတဲ့အထဲမှာလည်းဒီရေကော့ပွဲမှာမဲပေးပိုင်ခွင့်ရှိတဲ့သူတွေဒီမဲပေးခွင့်ဆုံးရှုံးရတယ်ဆိုတဲ့ကိစ္စတွေလည်းပါတယ်ပေါ့ဆိုတော့ဒီရေကော့ပွဲမှာဒီမဲပေးတဲ့သူတွေနဲ့လာတာဒီနောက်နောက်ကဒီကိုသားပြုမှုတွေနဲ့သွားတာဒီဒီကောက်ဝဲတရားဝင်မှုကိုဘလို့ကြွတက်ရောက်မှုတွေရှိလာနိုင်တယ်ဆိုတော့ဒီဟာလဲကိုဆိုင်ဆွေးနွေးပေးနေကြပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာဒီကိုစားပြမှုဘလို့ပြောရင်ပထမဆုံးကျွန်တော်တို့ကဒီရွေးကောက်ပွဲစနစ်ကိုပါကျွန်တော်ကပြန်ကြည့်ဖို့လုပ်မယ်ထင်တယ်ခုနကကိုစားပြမှုကတော့ခုလက်ရှိတော်တော်စေရှိထားပြီးသားရွေးချယ်ကမ်ပိန်ခွင့်ရှိတဲ့နေရာတွေကနေပြီးတော့မှအဲ့နေရာတွေကိုရွေးကောက်ပွဲတွေဖက်လိုက်တဲ့ကြောင့်မလို့အမှတ်မရတော့ပါဘူးဒါကတော့ကျွန်တော်တို့အရန်ရှင်းတဲ့ကိစ္စပေါ့ရခိုင်ပြည်နယ်ကကိုမျိုးနယ်ရှမ်းပြည်နယ်မှာဆိုရင်6မျိုးနယ်15မျိုးနယ်တကယ်တမ်းကျတော့ဟိုကျွန်တော်တို့စီမံကဒီဗမာလူမျိုးတစ်မျိုးတည်းမဟုတ်ပါတခြားကျွန်တော်တိုင်းရင်းသားမျိုးစုံရှိတယ်တခြားဘာသာမျိုးစုံရှိတယ်တခြားကျွန်တော်တို့ဟိုကိုစားပြုမှုမျိုးစုံရှိတယ်ဆိုတော့လက်ရှိရှိနေတဲ့ရွေးကောက်ပွဲစနစ်ရဲ့သဘောတရားအရကျွန်တော်အနိုင်ရသူကုန်ယူစနစ်ဖြစ်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်တို့ဒီရခိုင်ကတော့ဒါအင်မတန်ထူးခြားတဲ့နိုင်ငံရေးဝိသုသားရှိတယ်ကြောင့်မလို့ဟိုသူတို့ကတောက်လျှောက်အရင်ကျွန်တော်တို့ရွေးကောက်ပွဲ1990ရွေးကောက်ပွဲတွေရခိုင်ပြည်နယ်မှာရခိုင်ပါတီပဲနိုင်လာတာအဲ့တော့ကျွန်တော်တို့အင်မတန်ထူးခြားရတခြားမာကျတော့ကျွန်တော်တို့ကအနိုင်ရပြီပဲအဲကျွန်တော်တို့ကဒီပြည်တော်စုတို့တော့မကိုစားပြုခွင့်မရတာဆိုကျွန်တော်တို့ရဲ့ကုယူကောက်ပွဲစနစ်ရဲ့သဘောတဘာဝဟိုကဥပမာဆိုကြပါစို့ဟိုကျွန်တော်တို့က2015မှာဆိုရင်တနိုင်ငံလုံးမှာရှိတဲ့မဲကိုအကြမ်းကြီးပြတ်ချီတာဆို58ရာခိုင်နှုန်းကိုပဲမြို့သားညီမျိုးပြတ်ချုပ်ကရတယ်ဒါပေမဲ့လွတ်တော်မှာကိုစားပြုမှုကကျော်80ကျော်ထိတည်ရတယ်ဆိုအဲ့ဒီသဘောမျိုးဒါတော့ကျွန်တော်ယူကောက်ပွဲစနစ်ကိုပါကျွန်တော်တို့ကဘလူဟာမျိုးကကျွန်တော်တို့တိုင်းပြည်မှာရှိတဲ့ နိုင်ငံသားတွေရဲ့နိုင်ငံရေးမျှော်မှန်းချက်တွေကိုစားပြုမလဲဆိုတာကိုကျွန်တော်ပြန်သုံးသပ်ဖို့ဟု
တ်ကဲ့အဲ့တော့ထူးထောင်နိုင်ငံကိုတော့ဒီဒါနဲ့ဆက်ဆက်လို့နေချင်တာတွေရှိပါတယ်ဒါပါလဲဆိုဒီရွေးကောက်ပွဲတို့ပြင်ဆင်မှုကိုတနိုင်ငံလုံးနဲ့တက်ဆိုင်တဲ့ရွေးကောက်ပွဲတို့ပြင်ဆင်မှုပေါ်မှာဘယ်လောက်ထိအားရကျေနပ်မှုရှိတယ်ပေါ့ဒီရွေးကောက်ပွဲကော်မရှင်ရဲ့လက်ရှိပြင်ဆင်မှုတွေပေါ်မှာဆိုဒါလေးလက်ဆွေးနွေးပေးပါဦး
ဟုတ်ကွာအားရကျင်းနဲ့ပြောရရင်တော့ညီမအနေနဲ့ပုံမှန်လေးပြောမှာဆိုတော့ 0 ပေါ့နော်လုံးဝပေါ့ကျင်းနဲ့အားမရှိဘူးရှင်ယူကော့ဘုတ်ကော်မရှင်ကဒါဒီကျမတို့ကိုဒီ cancel လုပ်တဲ့ဇင်းရင်းတွေမျိုးစိမပေးဖြတ်ခင်မှာသူတို့က department ပေါ့နော်တက်ဆိုင်ရာဝန်ကြီးဌာနအများစုနဲ့ meeting ထိုင်ခဲ့တယ် consult လုပ်ခဲ့တယ်လို့ပြောတယ်အဲ့မှာနောက်ပိုင်းတင်းနေရှင်ဘုတ်နေဆက်တက်လုပ်ကြတယ်ဒီသမဏပြောရေးဆိုခွင့်ရှိသူဥစားတွေလုပ်တယ်ပြီးလို့ရှင်သမဏတက်မတော်ကလည်းထုတ်ပြန်တယ်ဆိုတော့အဲ့မှာသူတို့အပြန်အလှန်ကျမတို့ဘာတွေ့ရလဲဆိုတော့အပြန်အလှန် volleyball ပုတ်ကြတယ်လို့ကျမတို့ရတယ်အဲ့ပေါ့နော်ဆိုတော့ပြည်သူကဘယ်ဟာတော့ယုံရမှာလဲအဲ့ဆိုရင်သူတို့ consult လုပ်တယ်ဆိုတဲ့ဟာဘယ်ဟာတော့ပြီး consult လုပ်နေကြရတယ်အခုတမျိုးတော်ကြတမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ပြည်သူကတော့ရိုးရှင်းစဉ်းစားတာပဲဒါဆိုသတင်းတွေယုံကြည်ခြင်းလို့ဟိုပြောချင်တာသူတို့တွေဘာပြောလဲဆိုတာသိချင်လို့ကျမတို့ကလိုက်ပြီးတော့နားထောင်ရတယ်ဘာတွေပြောနေကြလဲဘာတွေဖြစ်နေကြလဲကျမတို့ကအဲ့လောက်ပဲတတ်နိုင်တယ်ဆိုတော့ကျမတို့ကတောက်လျှောက် UEC ဆိုတဲ့ဟာကရုပ်ကွယ်ပြီးမှဝုန်းဝုန်းလို့ပေါ်လာတာမဟုတ်ဘူးတောက်လျှောက်ရှိနေခဲ့တာဆိုရှင်ဘာလို့ဒီကြိုတင်ပြင်ဆင်ပြီးတော့မလုံနိုင်ခဲ့ကြတာလဲဒီကိစ္စသိချပြီလားအဲ့ဒီဒါမှမလုံချုံဘူးလုံချုံတယ်ဘယ်လိုတတ်မှတ်လဲဘယ်လို sample data နဲ့တတ်မှတ်ထားလဲဘယ်လို criteria တွေနဲ့ချက်မှတ်ထားလဲပြည်သူကိုချက်ပြပါပြည်သူလူထုရဲ့မေးပေးတဲ့အခွင့်အရေးဆိုတာ democracy နိုင်ငံရဲ့အမြင့်ဆုံးအခွင့်အရေးဖြစ်တယ် civil rights ပေါ့နော်ကျမတို့2020ရွေးကောက်ပွဲမှာလက်ရှိအနိုင်ရအစနိုင်ငံရေးရပါပါရှိတဲ့သူတွေရဲ့နောက် UEC ရဲ့တခြားလူတွေကျမတို့ရဲ့အခွင့်အရေးကိုကာကွယ်ပေးဖို့တဲ့ပြက်ကွက်ခဲ့တတ်မှိုင်းပဲ
ဆိုတော့ကျွန်တော်ဒီနောက်ဆုံးပိုင်းလေးဆက်သွားခြင်းပါတယ်နောက်ဆုံးပိုင်းမှာလည်းကျွန်တော်ကိုဆိုင်ကိုပဲစပြီးနေခြင်းပါတယ်ကျွန်တော်ရှိမှဆွေးနွေးခဲ့သလိုပဲလက်ရှိဒီရွေးကောက်ပွဲကဒီကမ္ဘာကပ်ရောဂါပဲဒီ COVID-19 ကျက်တဲ့ကြုံတွေ့နေရတဲ့အခြေအနေတွေဖြစ်တယ်ပေါ့ဆိုတော့ဒီလိုအခြေအနေမျိုးမှာလုံးဝရွေးကောက်ပွဲကိုဒီလေ့လာစောင့်ကြည့်မှုတွေကဘယ်လောက်ထိအလုပ်ဖြစ်နိုင်လဲပေါ့ဆိုတော့ဒီရွေးကောက်ပွဲတရားမျှတမှုကိုဘယ်လောက်ထိစောင့်ကြည့်နိုင်လဲပေါ့
ဒီ COVID-19 ကြောင့်မို့လို့ဟိုနိုင်ငံရေးပါတီအဲ့အတွက်တော်တော်လျှောက်ခွင့်ထိခိုက်တယ်လို့ပဲရက်ပက်ဖွဲ့စည်းတယ်ကျွန်တော်တော်တော်ခက်ပါတယ်ပထမချက်ကတော့ကိုဗစ်ကြောင့်မလို့ဟိုကျွန်တော်တို့ရစောင့်ကြည့်လာတဲ့အဲကျွန်တော်တို့ဟိုပုံစံတွေအားလုံးကြောင်းလိုက်ရတယ်ဒါပေမဲ့ပို့ပြီးတော့ကန်ဆိုးတာကဒါကျွန်တော်တို့အဖွဲ့ဖြစ်ဖြစ်ပို့ကန်ဆိုးတာကတော့ကျွန်တော်စောင့်ကြည့်လာခွင့်တင်တယ်စောင့်ကြည့်လာခွင့်နဲ့တင်တဲ့အခါမှာငကိုလုံးက2015မှာရော2019မှာ18မှာမရှိတဲ့နောက်ထပ်စံလုံးကိုဟိုအသုံးပြီးတော့မှကော်မရှင်ကစောင့်ကြည့်လက်ကိုပယ်ချတယ်တဘောကတော့အရင်တော့ရုပ်ကပွဲဆောင်ကြည့်လိုက်ခြင်းလည်းဆိုရင်ရက်ဖက်ဖွဲ့စည်းတွေကတင်လိုက်ရုံပဲတင်လိုက်ရင်ကျွန်တော်ဆောင်ကြည့်ကြခွင့်ရတယ်ရက်ဖက်ဖွဲ့စည်းက registration ရှိရှိမရှိရှိနိုင်ငံသားတွေလက်ခံမခံပြည်တွင်းလက်ခံလက်အခုကျတော့ကျွန်တော်ကပြည်တွင်းဖြစ်ဖြစ်နိုင်ငံသားရန်ပုံဝင်ဖြစ်ဖြစ်ရန်ပုံဝင်လက်ခံတယ်ဆိုလို့ရှိလို့ရှိရင်registration မရှိဘဲနဲ့ရန်ပုံဝင်လက်ခံတယ်ဆိုလို့ရှိရင်ဒီအဖွဲ့စည်းကတရားမဝင်ဖွဲ့စည်းဖြစ်တယ်ဒါကြောင့်မို့လို့ဆောင်ကြည့်ကြခွင့်မပေးနိုင်ဘူးဆိုပြီးတော့မှပယ်လိုက်တာတဘောတော့ဒီကျွန်တော်အသိပ္ပတ်မှတ်ပုံတွေကို interpretation ရုပ်ကပွဲကော်မရှင်ရဲ့အသိပ္ပတ်ဖွင့်ဆိုပုံကregistration machine နဲ့ဘယ်သူစီမံအလုပ်တွေလက်ခံလုပ်ပြပြီးတော့ပြပြပါပြီဒါကြောင့်မလို့တရားမလို့ဒါကြောင့်ဆိုတော့ကျွန်တော်တို့ကဇွန်လမှာဆက်ပြီးတော့တင်တယ်ဒါပေမဲ့ကျွန်တော်တို့တကယ်တမ်းစောင့်ကြည့်တဲ့အပေါ်ရတာကကျွန်တော်တို့စက်တင်ဘာကျမှရတာနောက်ထပ်အရေးကြီးတဲ့ user တခုကပါလဲဆိုတော့ကျွန်တော်သတိထားမိမှာပေါ့အရင်တော့ကတော့ကျွန်တော်ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့သူတွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာသူလို့ခေါ်တယ်အခုကျွန်တော်ရွေးကောက်ပွဲလေ့လာသူလို့ခေါ်တယ်ဆိုတဘောကတော့အရက်ဖက်အဖွဲ့စည်းတွေမှာမြင်တဲ့ perception ပြောင်းသွားတာဆိုတဘောကတော့မင်းတို့ငါတို့စောင့်ကြည့်စရာမလိုငါတို့ကစောင့်ကြည့်ခံရမယ့်သူမဟုတ်ငါတို့ကအာနာပိုင်ဖြစ်တယ်ငါတို့တော့မှန်တယ်မင်းတို့စောင့်ကြည့်နေတာကမင်းတို့လာလေ့လာခြင်းလေ့လာလို့ရတဲ့သဘောပဲအဲ့ဒါကအရေးကြီးတဲ့အယူဆအပြောင်းလဲပဲဒီကောင်အင်မတန်အရေးကြီးရဲ့နောက်တစ်ခုကတော့ရုပ်ကပွဲလုပ်ငန်းစဉ်တွေမှာစောင့်ကြည့်လေ့လာခွင့်မရတဲ့လုပ်ငန်းစဉ်တွေပါလာတယ်အရင်တော့ကပေးတယ်အခုကျတော့ကျွန်တော်တို့မပေးတော့နောက်ဆုံးတစ်ခုကတော့ကျွန်တော်တို့အခုရုပ်ကပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ရှိရင်ကော်မရှင်ရဲ့စဉ်းစားပုံကဘယ်လိုလဲဆိုတော့အရင်လိုပဲသူကစဉ်းစားတာသဘောကတော့ဗျာဟာအရင်တော့လည်းအဲကျွန်တော်ရုပ်ကပွဲတွေကိုလေးလားအကြမ်းကြီးညာမယ်အခုလည်းလေးလက်ကြမ်းကြီးညာမဟုတ်အခုကျင်းဆိုင်နေတာ COVID-19 ကပ်ရောဂါဖြစ်တယ်ပြင်ဆင်မှုဟာအရင်တက်ပူဆိုကြပါစို့မဲဆွေစီယုံကြီးကာလဆိုရင်9ရက်နေ့မှာ10ရက်နေ့မှာမဲဆွေစီယုံကြီးစမယ်မဲဆွေစီယုံကြီးလုံးလုံးရရကျင်ညာ6ရက်နေ့ညမှာကျင်ညာ9ရက်နေ့မှာ SOP ကျင်ညာနိုင်ငံရေးပါတီတွေဘယ်လိုပြင်ဆင်မလဲကျွန်တော်တို့စောင့်ကြည့်လေ့လာတဲ့သူတွေရဲ့ questionnaire တွေမှာကျွန်တော်ဘယ်လို check လုပ်လဲဆိုတော့ကျွန်တော်တို့စောင့်ကြည့်လေ့လာရဲဆိုတာကျွန်တော်ခုနကပြောလေ့လာတာမဟုတ်ဘူးကျွန်တော်တို့ကစောင့်ကြည့်လေ့လာဖို့အတွက်ကိုကျွန်တော်လက်နဲ့ချီပြင်ဆင်ရတယ်မေကွန်နီတီဆောက်ရတယ်သင်တန်းတွေပေးရတယ်ရုပ်ကပွဲကော်မရှင်ရဲ့တည်င်းအချက်နဲ့စီမံခန့်ခွဲပုံနဲ့လုပ်ပုံကံတွေတော့ကျွန်တော်တို့ဒီရက်ဖက်ဖွဲ့စည်းတွေစနစ်တကျပေါအောင်စောင့်ကြည့်ဖို့ဆိုအင်မတန်ခက်ခဲတယ်။တရင်ချက်လက်ရယူမှုကျွန်တော်ခက်ခဲတယ်။အခုနောက်ဆုံးစိန်ခေါ်မှုကဘာလဲဆိုရှင်တကယ်အောင်မီရုပ်ကပွဲနေ့မှာကျွန်တော်တို့ကရုပ်ကပွဲမင်းုံနဲ့မှာဝင်လို့ရမှာမရတော့ကျွန်တော်မသိသေးဘူး။ကျွန်တော်တို့နဲ့ပတ်သက်တဲ့ SOP အခုချိန်ထိမသေးခွဲဘူး။ဆိုတော့ရုပ်တရက်ကျင်းတော့ဒါဟာဘာပြောမလဲစောင့်ကြည့်လေ့လာခွင့်မရတာပဲပြဿနာမရှိမဟုတ်ဘူး။ကျွန်တော်တို့ကပွန်လင်းမြင်သာမှုရဲ့တိုင်းတာချက်ပဲ။ရုပ်ကပွဲဖြစ်စင်မှာရက်ဖက်ဖွဲ့စည်းပေါအောင်ခွင့်ရသလားစောင့်ကြည့်ခွင့်ရသလားဆိုတာမရဆိုတော့ရုပ်ကပွဲရဲ့ပွန်လင်းမြင်သာမှုတိုင်းတာရဲ့စံနှုန်းထဲမှာပါတာ။ဆိုတော့ ဒီဒီဟာကျွန်တော်တို့စောင့်ကြည့်လိုက်တာကိုပြောခါပိတ်စောင့်ကြည့်လိုက်တာကိုကျွန်တော်ပြောတာမဟုတ်စောင့်ကြည့်လိုက်တာကိုဆိုတာအရက်ဖက်အဖွဲ့စီစောင့်ကြည့်လိုက်တာကိုပြောတာမဟုတ်ရွေးကောက်ပွဲဖြစ်စဉ်ပွင့်လင်းမြင်တာမဟုတ်ကျွန်တော်ပြောတာဆိုတော့အရက်ဖက်အဖွဲ့စီပေါင်းဝင်ရခွင့်မရတော့တကယ်အတွက်ကျွန်တော်တို့ဟိုကျွန်တော်တို့အဲ့ဘက်ကအရေးမကြီးပါစောင့်ကြည့်လိုက်ခွင့်ရခြင်းမရခြင်းထက်စားလို့ရှိရင်ရွေးကောက်ပွဲပွင့်လင်းမြင်တာမဟုတ်ရှိသလားမရှိဘူးဆိုတဲ့တိုင်းတာလေဟာဒါအဟုတ်ကျွန်တော်တို့ဟိုဒီ2020မှာတော့ဒါအင်မတန်ကြီးမားတဲ့စိန်ခေါ်မှု
ဒီနောက်ဆုံးနေ့တော့ကျွန်တော်ထုတ်တက်နိုင်အောင်မေးချင်တာရှိပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတိုင်းရင်းသားနိုင်ငံရေးပါတီရဲ့ဒီခန်းကန်နာနဲ့ဒီလှုပ်ရှားမှုတွေကနည်းနည်းအေးဆက်နေတယ်ဆိုတဲ့ပုံစံမျိုးတွေမြင်ရရှိတယ်ခင်ဗျာဆိုတော့ဒီဘက်မှာဒီပါပြောကြဆိုကြတာကဒီရွေးကောက်ပွဲမှာဒီတိုင်းသားပါတီတွေကိုမဲပေးမဲ့အစားဒီဒီမပါတီတွေကိုမဲပေးဖို့ဆိုတဲ့ပြောကြဆိုကြရတယ်ရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတိုင်းရင်းသားတွေရဲ့ခန်းကန်နာကကြောက်ဆုံးနေတဲ့အခြေအနေမှာရှိသလားပေါ့ဒါမှမဟုတ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတိုင်းရင်းသားတွေကဒီရွေးကောက်ပွဲမှာဒီစိတ်ဝင်စားမှုတွေညှိနှိုင်းသွားပြီလားပေါ့ဆိုတော့ဒီပုံမှန်ဘယ်လိုသုံးသပ်ချင်တာမျိုးရှိမလဲ။ဒါလေးလည်းအဆုံးသတ်ဆွေးနွေးပေးပါဦး
။နော်ဟုတ်ကဲ့ကျမကတော့လေအဲ့လိုမျိုးရှိရဆိုရင်တော့ကျမကတော့အဲ့ဟာကိုတခြားဒီအပြောင်းခံရတဲ့ဒီဗမာမော့တတိုင်းသားတွေကလက်ခံမှာမဟုတ်ဘူးဆိုတာကျမပြောရေးတယ်။တကယ်ဖက်ဒရယ်ကိုလိုချင်တယ်ပြီးလို့ရှိရင်ကိုကျမကိုဖန်တီးခွင့်ပြီးလို့ရှိရင်ကိုပြည်ကိုတိုင်းဒေသကြီးကိုကိုဒီပြောမယ်ဆိုလို့ရှိရင်ကိုလက်ကိုရှင်နဲ့အောက်ရှုပ်ရှင်ကြရဲဆိုတဲ့ဒီနားလေတဲ့သဘောတရားပေါ့နော်။ကိုလာတဲ့ဒေသကြောင့်ကိုသိတယ်အဲ့ဒီဒါကဘာတွေဖြစ်နေလဲဘာတွေလိုအပ်ချက်ရှိလဲဆိုတော့ကိုသာတိတယ်ဆိုတော့အဲဒါကလက်တွေ့လေးကြရတယ်ဒါနိုင်ငံတကာမှာရောပဲဖက်ဒရယ်ကိုကျင့်သုံးတဲ့ဂျာမနီလိုနိုင်ငံမျိုးတွေ US လိုနိုင်ငံမျိုးတွေအခြားနိုင်ငံတွေမှာကနေဒါလိုနိုင်ငံမျိုးမှာဒီဟာပဲပြောကြတာပဲသူတို့ရွေးကောက်ပွဲတွေရဲ့ဟိုဟာကြီးလိုက်ဒါလူမျိုးခွဲခြားတာမဟုတ်ဘူးသူတို့တွေက regionalist တွေဒါဒီဒါကလာတာငါဒီဒါကိုကောင်းကောင်းသိတယ်ဒီဒါကိုဘယ်လိုစီမံခန့်ခွဲရမဆိုငါကောင်းကောင်းသိတယ်ဒီလိုမျိုးသဘောတရားကိုနားလေတဲ့သူတွေဆိုလို့ရှိရင်အဲ့လိုမျိုးဒီမပါတီကိုပေးမဘေးပါတီကိုပေးမဆိုတဲ့စကားကိုသူတို့နားယောင်မှာမဟုတ်ဘူး
โอเคโอเคครับสรุปเราดีซื้อเล่มไว้อ่ะเลยฉิ่งปิดตัวเลยดีมาไว้จะมาဖြစ်ပါတယ်အဲ့တော့ပါဝင်ซื้อเล่มပေးကြတဲ့ကိုဆိုင်ရဲ့ကြော်စာမြင့်သူ့ထက်နိုင်တို့ကိုကျေးဇူးတင်ကြောင်းပြောလို့ပါခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
စနေညအတွက်သတင်းပတ်စစ်ကဏ္ဍတွေကိုနားဆင်ကြရပြီးတော့နောက်အခုဆက်ပြီးသတင်းချင်းကျုပ်ကိုပြောပြပါမယ်အမေရိကန်သမ္မတရွေးကောက်ပွဲတွေဆန္ဒမဲတွေကိုဆက်ပြီးရည်တွယ်နေဆဲရှိပြီးဂျော်ဂျီယာ၊နီဗားဒါ၊ပင်ဆယ်ဗီးနီးယားနဲ့အရီဇိုနာပြည်နယ်တွေမှာဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်ကအသာရနေပြီးတော့မြောက်ကာရိုလိုင်းနားနဲ့အလက်စကာပြည်နယ်တွေမှာသမ္မတဒေါ်နယ်ထရမ့်ကအသာရနေပါတယ်။ဆန္ဒမဲတွေဆက်ပြီးရည်တွယ်နေတာနဲ့အမျှမဲရည်နေတဲ့နေရာတွေမှာနှစ်ဖက်ထောက်ခံသူတွေစုဝေးနေကြတာမို့လူညုံရေးတိုးမြင့်ချထားရပါတယ်။ဘယ်သူအနိုင်ရရဲဆိုတဲ့ရလက်အတိအကျထွက်လာတဲ့အခါပူတင်းမာပြီးရုံးစက်ကဖြစ်လာမယ်အရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။ဒီနေ့ငါတို့ကမနေ့ကနေမာလာရှိရဲ့ဒီနေ့ကနေမှာပါတီဇုန်ဒီမိုကရေစီအတူတူရေကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးကြတော့မှာဖြစ်ပါတယ်။လူဦးရေ54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူပေါင်း38တန်းရှိပြီးဒီထဲကဘယ်လောက်အရေးအတွက်မဲသွားပြီမဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဂျိုဒီမဲရီကိုတော့အော်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ9ရက်ဒီကနေ့အထိကောက်ယူထားပါတယ်။ဒီချိန်မှာရေကောက်ပွဲမကျင်းပနိုင်တဲ့မဲဆန္ဒနယ်နေအရေးအတွက်ဟာ2015ခုနှစ်ကတည်းကပိုများပြီးကျင်းပမှာကတော့မျိုးသားလူတော်တွေ162နေရာပြည်သူလူတော်တွေ315နေရာဒိုင်းဒေသကြီးပြည်နယ်လူတော်တွေအတွက်612နေရာဒိုင်းဒေသလူမျိုးမဲဆန္ဒနယ်နေရာ29နေရာတို့အတွက်ကိုယ်စားလှယ်လောင်းပေါင်းအရေးအတွက်9640ရှင်ပြိုင်ကြမှာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေဆဲရှိပြီးဥရောပတိုက်ကပြင်သစ်အီတလီရုရှားတို့မှာနေစဉ်ကူးစက်မှုနှုန်းစံချိန်တင်တိုးခဲ့ပါတယ်။ဒါကြောင့်လည်းဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ဥရောပနိုင်ငံအများအပြားမှာအိမ်ထဲမှာနေဖို့အမိန့်ထုတ်ထားသလိုပြည်ပင်ကန့်သတ်ချက်အများအပြားချမှတ်ထားပါတယ်။မြန်မာနိုင်ငံရဲ့ကိုဗစ်ရောဂါကူးစက်မှုနှုန်းကလည်းအခုဆိုရင်ရှေ့တောင်အရှဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြည်ရင်တတိယအများဆုံးဖြစ်တယ်လို့သေဆိုးနှုန်းကလည်းတတိယအများဆုံးနိုင်ငံဖြစ်လာပါတယ်။ VOA ရဲ့စနေညပိုင်းအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဗီဒီယိုဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။
This program has come to you from the Voice of America, Washington.